The Voice of America in Burmese.
လာမနေ့ခင်မတော်ရရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American တန်ရက်2022ခုနှစ်စက်တင်ဘာလ8ရက်နေ့ဗုဒ္ဓနေ့မနေ့ခင်းစီစဉ်တွေကိုလိုင်းဒိုမီတာ25 40 51တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှင်များရှင်လန်းချက်မြေချပါစေရှင်ကျမတင်ကြီးထိုက်ပါဒီကနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ
်မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီမနေ့နားဆင်ရမယ့်သတင်းတွေမှာတော့အန်ယူဂျီမြို့သားညီညွတ်ရေးအစိုးရကမြန်မာနိုင်ငံမှာအရေးပေါ်အခြေအနေကြီးညာလိုက်ပြီးတော့ခုခံစစ်ဆင်တွဲဖို့တိုက်တွန်းလိုက်တဲ့သတင်းအာဖဂန်နစ္စတန်နိုင်ငံမှာယာယီအစိုးရအဖွဲ့ကိုတာလီဘန်အဖွဲ့ကကြီးညာလိုက်တဲ့သတင်းစရီပါဝင်ထွေတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မှတ်ရင်ချင်းနဲ့အတူကြီးညာပေးသွားမှာပါ
ကောင်းပါပြီရှင်အန်ယူဂျီကအရေးပေါ်ကြီးညာချက်ထုတ်ပြီးတဲ့နောက်မှာစစ်ကောင်စီဘက်ကလည်းလုံခြုံရေးပြင်ဆင်နေတဲ့အခြေအနေတွေကိုသတင်းတွေအပြီးမှာပထမဆုံးတင်ပြပေးပါမယ်
ဒီကောင်စီဘက်ကကျွန်တော်တို့ခုဒီနေ့ဆိုရင်နမခမှာတို့လေရင်တွေဝဲတယ်ပြီးရင်ကျွန်တော်တို့ဒီယာကြီးကလေးလမ်းပိုင်းဖြစ်တဲ့ကျွန်တော်တို့မုံဝါနဲ့ပြင်မဆက်သွားတဲ့ချင်းနွန်းတားပေါ့ဗျာချင်းနွန်းတားမှာဆိုတို့ဘန်ကားလေးတိောက်တယ်ဟိုဘက်ထိပ်ဒီဘက်ထိပ်မှာဘန်ကားလေးအထူးတည်းတိောက်ပြီး
တော့မကြခင်မှာနားဆင်ချက်ရပါမယ်ရှင် NUG ရဲ့အရေးပေါ်ကြီးညာချက်အပေါ်တုံးသက်သူတို့အမြင်ရခိုင်မှာကိုဗစ်ဒယ်လ်တာမျိုးကွဲကူးစက်နေပြီလားဆိုတော့တဲ့ရင်နဲ့ထိုင်းဘက်မှာတော့မြန်မာတွေအဖမ်းဆီးတချို့ရှိနေပါတယ်။ပြည်သူတော်လှန်ရေးစတင်တဲ့ NUG ရဲ့ကြီးညာချက်နောက်ပိုင်းဘာတွေဖြစ်လာမလဲဆိုတာကိုလည်း NUG ရဲ့ကာကွယ်ရေးဝန်ကြီးနဲ့ဆွေးနွေးကမ်းကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုရေဆုံးတော့ထိတ်တန့်ရောက်တဲ့ရင်တွေကိုကိုအောင်လွင်ဦးနဲ့မတ်အင်ချင်းနိုင်တို့ကြီးညာပေးကြပါမယ်ရှင
်။ NUG မြို့သားညီညီဆွေးရကမြန်မာနိုင်ငံမှာရဲ့အကန့်အသတ်ရှိအရေးပေါ်အခြေအနေကြီးညာလိုက်ပြီးခုခံစစ်ဆင်တွဲဖို့တိုက်တွန်းလိုက်ပါတယ်။အန်ယူဂျီရဲ့ရည်တည်ချက်ကိုပြည်ရင်းပြည်ပကထောက်ခံကြဖို့လေယာယီသမရဒူဝါလာရှိလာကအင်္ဂါနေ့ဗီဒီယိုမင်ကုန်းမှာတိုက်တွန်းလိုက်တာပ
ါမိမိတို့နိုင်ငံတော်၏ပကတိအခြေအနေလိုအပ်ချက်အလျောက်လုံဆောင်သည့်ဖြစ်၍အိနီချင်းနိုင်ငံများအေရှာနိုင်ငံများကိုလတ်သမက်ကနဲ့ကမ္ဘာနိုင်ငံအသီးသီးကလည်းနားလေပေးကြလိမ့်မည်ဟုယုံကြည်ပါသည်
အနည်းကြီးကာဝေးဝင်ကြီးဦးရီမုံကတော့ပြည်သူတော်လှန်ရေးဖြစ်နိုင်ငံဝန်ကပြည်သူကာဝေးရေးဖွဲ့တွေအထူးတပ်ဖွဲ့တွေမဟာမိတ်တွေအားလုံးဟန်ချက်ညီညီနဲ့တိုက်ပွဲဝင်ကြဖို့နှိုးဆော်လိုက်တာဖြစ်တဲ့အကြောင်း VOE ကိုပြောပါရယ်အနည်းကြီးမြို့သားညီညီရေးအစိုးရကိုအကြမ်းဖက်အဖွဲ့အစည်းဖြစ်တတ်မှတ်ထားတဲ့မြန်မာဆက်အနာဝင်တွေကတော့မကြာခင်ကုလသမဂ္ဂထွေထွေညီလာခံကျင်းပမဲ့အချိန်မှာနိုင်ငံတကာအာဏာစိုက်မှုရအောင်ကြိုးပမ်းတဲ့လုပ်ရဖြစ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတုံ့ပြန်ထားတာပါမြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ကအရသာဆွေရကိုဖယ်ရှားလိုက်ပြီးစစ်တပ်ကအာဏာသိမ်းခဲ့တာ6လကျော်ကြာလာတဲ့အချိန်ထိစစ်ကြင်အောင်ကြွားမှုတွေလက်နက်ကင်တက်ခတ်မှုတွေလည်းဆက်လက်ပေါ်ပေါက်နေချိန်မှာအန်ယူဂျီကလက်နက်ကင်တော်လှန်မှုတိုက်တွန်းလာတဲ့အကြောင်းပြည်ပခတ်တွေကြီးထွားလာမှာကိုစိုးရိမ်မှုတွေလည်းထွက်ပေါ်နေပါတယ်
မြန်မာနိုင်ငံမှာနောက်ထပ်ဖြစ်လာမယ့်ပဋိပက္ခတွေကြောင့်အကာအကွယ်မဲ့သူတွေ COVID-19 ဆိုင်ရာကျန်းမာရေးစောင့်ရှောက်မှုနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးတို့အပေါ်မှာထိခိုက်နစ်နာစေလိမ့်မယ်လို့မြန်မာနိုင်ငံဆိုင်ရာဗြိတိန်တန်ယုံကအင်္ဂါနေ့ကသတိပေးပြောကြားလိုက်ပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG ကနေလက်နက်ကင်တော်လှန်ရေးစတင်လိုက်ကြောင်းစက်တင်ဘာလ9ရက်နေ့ကကြေညာပြီးတဲ့နောက်မှာထုတ်ပြန်တဲ့ဗြိတိန်တန်ယုံရဲ့ကြေညာချက်မှာမြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ဖော်ဆောင်နိုင်ရေးငြိမ်းချမ်းစွာကြိုးပမ်းအားထုတ်မှုကိုဗြိတိန်နိုင်ငံကထောက်ခံကြောင်းနဲ့တက်ဆိုင်ရာအဖွဲ့အစည်းအလုံးအနေနဲ့တွဲဆောင်ဆွေးနွေးတဲ့လမ်းကြောင်းနဲ့ဆောင်ရွက်ကြဖို့တိုက်တွန်းကြောင်းဖော်ပြထားပါတယ်။ဒါအပြင်ဆီယာနာတိမ့်မှုနဲ့လူမဆန်တဲ့လုပ်ရက်တွေကိုဗြိတိန်အနေနဲ့အပြင်းထန်ရှုံချကြောင်းလည်းရေးသားထားပါတယ်။ဆီယာနာတိမ့်မှုစန့်ကျင်ရေးလှုပ်ရှားမှုကိုတနိုင်ငံလုံးခုခံကြဖို့ NUG အစိုးရရဲ့ကြေညာချက်အင်္ဂါနေ့ကထွက်လာပြီးတဲ့နောက်စိုးရိမ်နေကြတဲ့ရန်ကုန်မြို့ကန်တွေဟာအစားအသောက်ကုန်ပစ္စည်းတွေကိုအ мян ဝယ်ယူစုဆောင်နေကြတယ်လို့ဒေတာရင်းသတင်းတွေမှာဖော်ပြထားပါရရှင
်။ပြည်သူနိုင်ငံမှာ2015ခုနှစ်တုန်းကအကြမ်းဖက်ဝါရီတွေရဲ့တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးလူပေါင်း20ကိုဒီနေ့ဗိုလ်တုနေပါရီမြို့မှာကျန်းနာစစ်ဆေးမှာဖြစ်ပြီးတရားခွင်လုပ်ငန်းတွေ6လလောက်ကြာမြင့်မယ်လို့လည်းခန့်မှန်းထားပါတယ်။ဒီထဲက6ယောက်ကတော့မြက်ကွယ်မှာတရားစီရင်မှာဖြစ်ပြီး9ယောက်ကလည်းအီရန်နဲ့ဆီးရီးယားနိုင်ငံတွေမှာတည်ဆုံကုန်ပြီလို့လည်းသတင်းတွေကဖော်ပြနေကြတာပါ။ပြည်သူနဲ့ဘယ်ဂျီယံနိုင်ငံတွေကအများစုပါဝင်တဲ့ IS အဖွဲ့ဝင်ဂျမ်ဖက်ဝါရီ9ယောက်ကပြည်သူအမျိုးသားအားစားရုံဘားဆိုင်တွေနဲ့စားတောက်ဆိုင်တွေကားဆိုင်ရုံတစ်ခုခုကိုတိုက်ခိုက်ခဲ့ရာကလူပေါင်း130သေဆုံးပြီး490ထက်မနည်းတန်ရာခဲ့ပါတယ်။သေဆုံးသူတွေက90လောက်ဟာဘတ်တာကလန်ဆိုင်ကားဆိုင်ရုံမှာသေဆုံးသွားခဲ့ကြတာပါ။ ဖွဲ့ဝင်10ဦးပါအကြံဖက်အုပ်စုတွေက2015ခုနှစ်နိုဝင်ဘာလ13ရက်နေ့တိုက်ခိုက်မှုနောက်ပိုင်းလေးလကြာမှာဖမ်းဆီးမိခဲ့တဲ့ဆလာအဗ်ဒယ်ဆလမ်ကသာတရှိထင်ရှားကြံနေပြီးသူ့ကိုတော့အားပေးကူညီမှုနဲ့အရေးယူထားပါတယ်အမှုကတော့ပါရီမျိုးကအထူးသီးသန့်ဆက်လုပ်ထားတဲ့တရားခွင်မှာကြားနာမှာဖြစ်ပြီးပြည်ထောင်ငံရဲ့ခေတ်သစ်ဥပဒေရေးရာသမိုင်းမှာအကြီးမားဆုံးဖြစ်မယ်လို့လည်းမျှော်လင့်ထားကြပါတယ်
American ပြည်ထောင်စုအစိတ်ပိုင်းအားလုံးမှာရာသီဥတုပြောင်းလဲမှုကြောင့်ဘေးအန္တရာယ်ကြုံတွေ့နေရကြောင်းသမ္မတဂျိုးဘိုင်တန်ကအင်္ဂါနေ့ကတတိပေးပြောကြားလိုက်ပါတယ်။ New Jersey ကအရေးပေါ်ဌာနတစ်ခုမှာမနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတဘိုင်တန်ကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပြီးအောက်လွတ်တော်မှာဆိုင်းငံ့ထားတဲ့သူထောက်ခံတဲ့အခြေခံအဆောက်အုံဆိုင်ရာဥပဒေမူကြမ်းကိုအာရုံစိုက်ကြဖို့လဲသူကတိုက်တွန်းသွားပါတယ်။ပြီးခဲ့တဲ့သတင်းဘက်က Hurricane Ida ရိုက်ခတ်မှုကြောင့် New York နဲ့ New Jersey ပြည်နယ်တွေမှာမိုးသီးထန်ပြီးရေကြီးတာ၊ Tornado မုန်တိုင်းတိုက်ခိုက်တာစတာတွေကြောင့်ထိခိုက်ပျက်စီးခဲ့ရတဲ့နေရာအများအပြားကိုသမ္မတဂျိုးဘိုင်တန်ကမနေ့ကတွားရောက်ကြည့်ရှုခဲ့တာပါ။အမေရိကန်နိုင်ငံရင်ဆိုင်နေရတဲ့အချိန်ဟာရှေ့မှာဘလို့ဖြစ်လာမလဲဆိုတဲ့အခြေအနေကိုလက်တွေ့ကြုံနေရတာဖြစ်ပြီးနောက်ပြန်လှည့်လို့မရတော့ပေမဲ့ရှေ့လျှောက်ပိုဆိုးမလာဖို့ကာကွယ်လို့ရနိုင်ကြောင်းလဲသမ္မတဘိုင်တန်က New Jersey အုပ်ချုပ်ရေးမှုနဲ့ Federal အရေးပေါ်စီမံခန့်ခွဲမှုဆိုင်ရာ Agency အကြီးအကဲတွေနဲ့ဆွေးနွေးပွဲစကားဝိုင်းမှာပြောကြားခဲ့ပါတယ်။ New York နဲ့ New Jersey ပြည်နယ်တွေကမုန်တိုင်းတံအပြင်းထန်ခံလိုက်ရတဲ့နေရာတွေမှာကြီးမားတဲ့ဘေးအန္တရာယ်ဆိုင်ရာကြေညာချက်တွေထုတ်ပြန်ဖို့တနင်္လာနေ့ကသမ္မတဘိုင်တန်သဘောတူခဲ့ပြီးပြည်ထောင်စုအစိုးရစီကငွေကြေးအကူအညီတွေလည်းရယူဖို့ခွင့်ပြုခဲ့ပါတယ်ရှင
်။ VOA American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12133ပိုင်းဒိုမီတာ40 kHz 9433ပိုင်းဒိုမီတာ51 kHz 5895နဲ့ပိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်။ဒီအမေရိကန်အသံမြန်မာပိုင်းစီစဉ်ရဲ့ဗိုလ်ထုနေမနေ့ကင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံရဲ့အစ္စလမ်ယာယီအစိုးရဖြစ်အင်္ဂါနေ့မှာပဲတာလီဘန်နဲ့ချိန်ညှိလိုက်ပြီးတာလီဘန်အဖွဲ့ကိုထူထောင်ခဲ့တဲ့ကွလွန်သူမူလာအိုမာနဲ့ယင်းနေ့ရဲ့မူလာဟာဆန်အခွန်ကဥဆောင်မှာဖြစ်ကြောင်းလည်းပြောပါတယ်တာလီဘန်တွေကိုလက်နက်ကင်ဆန့်ကျင်နေတဲ့နောက်ဆုံးနယ်မြေတစ်ခုဖြစ်တဲ့ပက်ရှင်ဂျာကိုထိမ့်ချောက်သိမ်းပိုက်လိုက်တဲ့အကြောင်းချိန်ညှိပြီးနောက်တစ်ရက်မှာပဲတာလီဘန်အဖွဲ့ကယာယီအစိုးရကိုချိန်ညှိလိုက်တာပါအစိုးရဖွဲ့ဝင်တာဝန်ဟာယာယီသာဖြစ်ပြီးနောက်ထပ်ဝန်ကြီးနေရာတွေကိုမကြာခင်ဆက်လက်ချိန်ညှိမှာဖြစ်တဲ့အကြောင်းလည်းတာလီဘန်ပြောင်းဝင်ရဇဘီဟူလာမူဂျာဟစ်ကကပူးမျိုးတော်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ခမန်းကြီးအသက်60ကျော်အရွယ်အခွန်ကတော့တာလီဘန်အစိုးရအဖွဲ့ကြီးညာလိုက်တဲ့ပေါ်အောင်မြင်မှုဖြစ်တာလီဘန်အဖွဲ့ဆက်တင်ထူထောင်ခဲ့ရာနိုင်ငံတောင်ပိုင်းကကန်ဒါဟာမြို့မှာပြောဆိုခဲ့တာပါတာလီဘန်အဖွဲ့နိုင်ငံရေးဌာနအကြီးအကဲမူလာအဗ်ဒူဂန်နီပါရာဒါကတော့ယာယီအစိုးရရဲ့ဒုတိယဝန်ကြီးချုပ်ဖြစ်နေတာဝန်ယူသွားမှာပါပြည်ထောင်စုဝန်ကြီးတာဝန်ကိုတော့ဆီရာဂျူဒင်ဟာခနီကနိုင်ငံခြားရေးဝန်ကြီးဖြစ်အာမီယာခန်မူတာကီနဲ့တာလီဘန်အဖွဲ့ထူထောင်သူအိုမာရဲ့သားဖြစ်သူမိုဟာမက်ယာကုတ်ကတော့ယာယီကာဝေးဝန်ကြီးတာဝန်တွေကိုအတိအကျယူရမှာပါယာယီပြည်ထောင်စုဝန်ကြီးဖြစ်လာတဲ့ဟာခနီကအမေရိကန်ကနိုင်ငံတကာအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတဲ့ဟာခနီကွန်ရက်ကိုဦးဆောင်သူဖြစ်ပြီးသူ့ကိုဖမ်းမိအောင်တရင်ပေးနိုင်ရင်ဒေါ်လာ10သန်းပေးဖို့လဲအမေရိကန်ကစုငွေထုတ်ခံထားသူဖြစ်ပါတယ်
အခုလိုအာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေအစိုးရအသစ်ဖွဲ့စည်းပြီးတဲ့ကာလအတွင်းမှာပဲကဘူးမြို့တော်မှာအမျိုးသမီးဒါဇင်ပေါင်းများစွာအပါအဝင်ရာနဲ့ချီတဲ့ဆန္ဒပြသူတွေဟာပထမဆုံးအကြိမ်တာလီဘန်ဆန့်ကျင်ရေးကြွေးကြော်သံတွေနဲ့ဆန္ဒပြချီတက်ခဲ့ကြတယ်လို့တာလီဘန်တွေအာဏာယူခဲ့တဲ့ကိစ္စမှာပါကစ္စတန်တွေပါဝင်ပတ်သက်ကြောင်းလဲဆန္ဒပြသူတွေကပြောဆိုခဲ့ပါတယ်လို့လမ်းတွေပေါ်မှာတာလီဘန်တွေအုပ်ချုပ်မှုကိုဆန့်ကျင်တဲ့အုပ်စုလိုက်ဆန္ဒပြပွဲတချို့ကိုတာလီဘန်တွေကခွင့်ပြုခဲ့တယ်ဆိုပေမဲ့ဆိုရှယ်မီဒီယာမှာပြန့်နှံ့နေတဲ့မိုဘိုင်းဖုန်းတွေကရိုက်ကူးထားတဲ့ဗီဒီယိုတွေပြည်ရင်းသတင်းမီဒီယာတွေအရအ ਨੇ ဆုံးနေရာနှစ်ခုမှာတာလီဘန်တပ်တွေကဆန္ဒပြသူတွေကိုတတိပေးတဲ့အနေနဲ့ကြီးစံတွေကိုမိုးပေါ်ထောင်ပေါက်ဖြစ်ခဲ့ကြတာတွေ့မြင်ခဲ့ကြရတယ်လို့ဆိုပါရယ်ကာဘူးမြို့ကပါကစ္စတန်တန်ယုံအပြင်ဘက်ရာနဲ့ချီစုယုံဆန္ဒပြသူတွေကိုလူစုခွဲဖို့အနေရောင်ဝစ်ထားတဲ့လူတွေကတနက်ကိုမိုးပေါ်ထောင်ပစ်ခဲ့တာဖြစ်တယ်လို့ဆိုပါရယ်တနက်ဖောက်တန်တွေဟာရှေလျားပြီးမီးရှူးမီးပန်းတွေဖောက်ပစ်ဖောက်တဲ့အတန်တွေလိုမျိုးအတန်ထွက်လာပြီမဲ့အာဖဂန်ရုတ်တံကပြတဲ့ဗီဒီယိုမှာတော့အကာအကွယ်ယူဖို့လူတွေကပြေးလွှားနေကြတာကိုတွေ့မြင်ခဲ့ကြရပါတယ်ရှင်
အမေရိကန်သမိုင်းမှာအရှိချာဆုံးဖြစ်ခဲ့တဲ့အနည်း20ကျော်အာဖဂန်နစ္စတန်နိုင်ငံစစ်ပွဲကိုဆုံးသတ်ပြီးတပ်တွေရုံသွင်းရမှာအယောသုံးငါချင်းတွေကျင်းပရည်နဲ့ပတ်သက်လို့ကွန်ဂရက်တော်ကရှေ့သတင်းပတ်ထည်ကြားနာစစ်ဆေးရမှာနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ထွက်ဆိုမှာဖြစ်ပါတယ်။ထက်လို့တော့နိုင်ငံခြားရေးကော်မတီရဲ့လာမယ့်အင်္ဂါနေ့ကြားနာပွဲမှာနိုင်ငံခြားရေးဝန်ကြီးဘလင်ကင်ထွက်ဆိုဖို့သဘောတူထားပြီးတခြားလွှတ်တော်ရေးကကော်မတီကလည်းအလားတူကြားနာစစ်ဆေးမယ့်အလားအလာတွေရှိနေပါတယ်။
တာလီဘန်တွေစတင်အုပ်ချုပ်နေပြီဖြစ်တဲ့အာဖဂန်နစ္စတန်နိုင်ငံမှာစုစုပေါင်းလူဦးရေတဝက်နီးပါးကိုအထောက်ပံ့ပေးနိုင်အောင်ကြိုးပမ်းနေတဲ့လူသားချင်းစာနာမှုအကူအညီတွေဆက်ပြီးပေးနိုင်ရေးတာလီဘန်တွေကသဘောတူလက်ခံခဲ့တယ်လို့ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာအကြီးအကဲမာတင်ဂရစ်ကအင်္ဂါနေ့ကပြောကြားလိုက်ပါတယ်။ဒီသတင်းပတ်အတွင်းသူကိုယ်တိုင်တာလီဘန်အစ်မြင့်ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တယ်လို့အကူအညီပေးရေးဝန်ထမ်းတွေရဲ့လိုအပ်ချက်တွေကိုလည်းဖြည့်ဆည်းပေးခဲ့တာဖြစ်ပါတယ်။ကမ္ဘာမှာရှိတဲ့အကူအညီပေးရေးအေဂျင်စီအဖွဲ့တွေအနေနဲ့ဘယ်နိုင်ငံမှမဆိုဘယ်နေရာမှမဆိုလုပ်ငန်းတွေလက်ပတ်ဖို့လိုအပ်တယ်ဆိုတာကိုတာလီဘန်ခေါင်းဆောင်တွေကိုသူ့အနေနဲ့ရှင်းရှင်းလင်းလင်းပြောပြခဲ့တယ်လို့ကာတာနိုင်ငံဒိုဟာကိုရောက်နေတဲ့မာတင်ဂရစ်ကအင်္ဂါနေ့ကဗီဒီယိုကွန်ဖရင့်သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာအကြီးအကဲဟာတာလီဘန်ခေါင်းဆောင်မူလာအဗ်ဒူလ်ဂနီဘာရာဒါနဲ့လည်းတွေ့ဆုံခဲ့ပါတယ်။အကူအညီပေးရေးဝန်ထမ်းတွေဆိုတဲ့နေရာမှာအမျိုးသားအမျိုးသမီးပြည်ရင်းနဲ့နိုင်ငံတကာဝန်ထမ်းတွေရဲ့လုံခြုံမှုနဲ့လုံခြုံရေးအပါအဝင်အကူအညီလိုအပ်နေသူတွေစီကိုအကန့်အသတ်မရှိတွားရောက်ကူညီဖို့သူတို့လိုအပ်တာတွေကိုငှားရမ်းနိုင်ဖို့စရာတွေပါဝင်တယ်လို့သူကပြောခဲ့ပါတယ်ရှင
်။ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်အင်ချင်းနိုင်တို့ပြောပြပေးခဲ့တာပါရှင်။အခုကတော့နိုင်ငံတွင်းလုံခြုံရေးအခြေအနေကိုဗစ် -19 ကပ်ပြေးဆိုင်ရာသတင်းဆောင်ပါတွေကိုဇက်တိုက်တင်ပြပေးပါမယ်။မြန်မာနိုင်ငံမှာဒန်းတူအခွင့်အရေးကိုအပြည့်အဝအမခန့်တဲ့ Federal Democracy စနစ်ထူထောင်ဖို့မရှိမဖြစ်လိုအပ်တဲ့တော်လှန်ရေးလို့ NUG ကပြောဆိုပြီးပြည်သူခုခံတွန်းလှန်စစ်ဆပ်ပြီးလို့ကြေညာလိုက်ပြီးတဲ့နောက်တိုက်ပွဲတွေဖြစ်ပွားနေတဲ့စကိုင်းတိုင်းရင်းမပင်ကဏီနယ်တွေထဲမှာစစ်တပ်ကလုံခြုံရေးတိုးမြှင့်ဆောင်ရွက်နေပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုရဲမုံပြောပြပေးပါမယ်ရှင်
။စစ်အုပ်ချုပ်ရေးကိုတနိုင်ငံလုံးအတိုင်းအတာနဲ့လှဲနေလှေအောင်မြင်းဆောင်မကျန်းတွန်းလှန်တိုက်ဖြတ်ကြပါလို့ NUG ရဲ့ယာယီသမရက်ကတိုက်တွန်းပြီးခုခံတွန်းလှန်စစ်ပွဲစတဲ့နယ်လို့ပြောခဲ့ပြီးနောက်မုံရွာအခြေဆိုင်အနောက်မြောက်တိုင်းစစ်ဌာနချုပ်ရှိရာတဝိုက်လေရင်တွေပြန်ဝဲရတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။ရာကြီးကလေးချင်းသွင်းတရားမှာလည်းအရင်ကထက်လုံခြုံရေးတွေတင်းကျပ်ထားပါတယ်။ဒီအခြေအနေတွေနဲ့ပတ်သက်ပြီးရင်းမှပင်ဒေသခံကာကွယ်ရေးအဖွဲ့တာဝန်ရှိသူတို့ကအခုလိုပြောပါတယ်
။စစ်ကောင်စီဘက်ကကျွန်တော်တို့အခုဒီနေ့ဆိုရင်နမခမှသူတို့လေရင်တွေဝဲတယ်။ပြီးရင်ကျွန်တော်တို့ဒီရာကြီးကလေးလမ်းပိုင်းဖြစ်တဲ့ကျွန်တော်တို့မုံဝါနဲ့ပြင်မဆင်းသွားတဲ့ချင်းသွင်းတရားပေါ့ဗျာ။ချင်းသွင်းတရားမှာဆိုသူတို့ဘန်ဂါလေးတိစောက်တယ်ဟိုဘက်ထိပ်ဒီဘက်ထိပ်မှာဘန်ဂါလေးအထူးတလည်းတိစောက်ပြီးတော့မှသူတို့စောင်းကြက်ကိုပေးနေတာတွေ့ရပါတယ်။
ရမပင်ကဏီနယ်ဟာစစ်တပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားအပြန်အလှန်တိုက်ပွဲဖြစ်ပွားလေးရှိတဲ့နေရာတွေဖြစ်ပါတယ်။ဒါအပြင်စကိုင်းတိုင်းမြောင်မြို့နယ်ဘက်မှာလည်းစစ်တပ်တွေပိုပြီးလှုပ်ရှားနေရတဲ့ပတ်သက်လို့ PDF အဖွဲ့ဝင်တယောက်ကအခုလိုပြောပါတယ
်။သူတို့လှုပ်ရှားမှုပြင်မှုကသူတို့ကားတွေပေါ်လိုက်ဒီလိုက်လိုက်တယ်။သူတို့ရိတ်ခါတွေပူလိုက်ကားခုံပြင်းလာလိုက်နေအမှုတွေရှိတယ်။ကျွန်တော်တို့ပြင်ဆင်မှုကတော့ကျွန်တော်တို့လည်းအော်ဒီတိုင်းရမနေဘူးလေအစိုးရနေတာဒီစစ်တော်စီလုပ်ကြခွေရတယ်ပြင်ဆင်နေတာလေပြင်ဆင်တော့ပြင်ဆင်မှုကပူပူပူရှိရှိလာတာပဲလေကျွန်တော်တို့ပြင်ဆင်ပြီးရှိတယ်ပြင်ဆင်စရည်လည်းရှိတယ်ရှေ့ဆက်ပြင်ဆင်နေရာလည်းရှိပါသေးတယ်ဟုတ
်ဒါကစကိုင်းတိုင်းရဲ့အခြေအနေပါလေသက်အခြေစိုက်စခန်းရှိတဲ့မကွေးမြို့မှာဆိုရင်လေမြို့ဝင်မြို့ထွက်တွေမှာလုံခြုံရေးတင်းကျပ်ထားသလိုစစ်တပ်တွေမြို့ရင်းလှက်ပတ်ကင်းလှည့်နေပြီးဝေဟင်းလေရင်ပြန်တမ်းမှုတွေလည်းရှိတယ်လို့ဒေသခံတွေကအခုလိုပြောပါတယ
်အဲရုံးဝင်မျိုးကစိတ်တွေမှာပါတော့ကျွန်တော်တို့ဒီမကွေးမျိုးရဲ့အဆက်မှာကကျွန်တော်တို့ဒီတောင်ကျွန်းဘက်ကိုထွက်တဲ့ဆက်ပေါက်တစ်ရှိတယ်။နောက်တော့နတ်မောက်၊ရေနံကျော်၊လူတက်၊လေပြည်တော်ဘက်ကိုထွက်တဲ့ဆက်ပေါက်တစ်ရှိတယ်။နော်။အဲဆက်ပေါက်တွေမှာကသူကအဲစစ်တပ်နဲ့ရင်းနေတဲ့သူကစစ်နဲ့ရင်းနေတဲ့မလုံးရုပ်တင်ကြတာ။ကျွန်တော်တို့ဒီနေ့အချိန်ကတော့မကွေးမျိုးတွင်းမှာဒီတစ်ဆက်စစ်ကားအောင်ကြည့်ရဲကျေကားနဲ့ကြည့်ရဲစုံရတဲ့ကြည့်ရဲယခုချိန်ဒီပြည့်နေနေကြတယ်နေ့ရက်ဆက်တနာရံဒီအခုချိန်ဒီကျွန်တော်ဒီကနေ့မှာတော့ဒီနေ့လယ်ပိုင်းလောက်မှာတော့ကျွန်တော်တို့ဒေနာနေကြရတယ်ဒီဒေနေကဘေးကဥတည်တယ်ဆိုတော့ကျွန်တော်အကြည့်ချက်ကမပြောတော့ဒီနေ့တိုင်းတော့ကြားပါတယ်
မကွေးလေတက်စကန်ဟာဧပြီလ29ရက်က105မမ shot tight tone in it, Taikai Kayabubare. Lead the second assault, T. Guy Piacimu Machibe, Layin Bilan Piacigare, look, Sagonzi begat the Rentopian Gabare, and Yuji Asuya, Echenya Jago, Sagonziga, the Jan Amyal Pitanet, Tenzavi, Yimachi the Lupe Chagabare, and Yuji Garo, Pizu, Onjua Mugu, Jilla, Mubiane, Nangan, the one long, the Biane, Losa, and Jaya, Melu, Piosu Tavare. PDF Aquari and Nene, Bidu Rie at the Oingo, Drita, Gagway, Sanshapo, Attacka, Nunjaja Dugo, Tidi Jaja, Lina Jabo, Bidu Gagway, Damaraga, Tobian Tare, Sipper Saya, Simeon Siganugo, Dadu Matin, Lina Jabo, Taiton Tavare, Bidu Lunjo in Tadu and Nene, Mimido, Deda, Yayua, Mubia Rima, Shida, Bidu Rie at the Oingo, Lunjo, Sechayan, Simon Jacha, Gagway, Sanshap Chabo Gure, Pioja Tavare.
တနိုင်ငံလုံးပူးပေါင်းခုခံမှုNUGရဲ့တိုက်တွန်းချက်ကိုရှင်းမပင်PDF အဖွဲ့ဝင်ကအခုလိုတုံ့ပြန်ပါတယ်။အင်းဖြစ်နိုင်ရင်တော့ကျွန်တော်တို့အားလုံးဟိုပြည်သူအားလုံးလည်းနဲ့ကရင် စတယ်ပြီးတော့တိုက်ခိုက်တာမဟုတ်ကျွန်တော်တို့တိုက်ခိုက်ခဲ့တာဟိုးနှစ်ခုကလေးဟိုတိုက်ခိုက်ခဲ့ကြတာအဲ့တော့ကျွန်တော်တို့အနေနဲ့ကNUGD ဒီလေးလိုခေါ်လိုက်ပြီဆိုတော့မခေါ်ခင်ကလေးတည်းပြည်စုံအောင်PDF တွေကိုလက်နဲ့ခဲရန်အပြည့်စုံတက်ဆင်ပေးတင်တာပေါ့ဒါနဲ့သူတို့ခေါ်ခဲ့တယ်ခေါ်ခဲ့တဲ့ခါကျသူတို့ရဲ့လက်နက်ကင်အဖွဲ့စည်းတွေသူတို့ချပေးတာလက်နက်ကင်အဖွဲ့စည်းတွေဥ ွေအစိုးရရဲ့ကြေညာချက်ဟာကုလသမဂ္ဂအထွေထွေညီလာခံနီးလာတာကြောင့်လုပ်ပြတာဖြစ်တယ်လို့စစ်ကောင်စီကြံကြားရေးဒုဝန်ကြီးဗိုလ်ချုပ်ဇော်မင်းထွန်းကတုံ့ပြန်ခဲ့တယ်လို့သိရပါတယ်ခင်ဗျာ
။ကိုရဲမုံပြောပြပေးခဲ့တာပါရှင်။တစ်ဆက်ထဲမှာပဲဒီအမျိုးသားညီညွတ်ရေးအစိုးရ NUG ကတနိုင်ငံလုံးခုခံစစ်ဆားချဖို့ချိန်ညာပြီးတဲ့နောက်မှာပြည်သူကာကွယ်ရေးတပ်ဖွဲ့ PDF တွေရဲ့လှုပ်ရှားမှုတိုးလာသလိုစစ်ကောင်စီဘက်ကလည်းလုံခြုံရေးကိုပို့ပြီးတော့တင်းကျပ်လာပါတယ်။ဒီအချိန်မှာပြည်သူတွေကြုံတွေ့နိုင်ရဲ့ကြုံတွေ့လိုက်ရနိုင်တဲ့အခြေအနေတွေနဲ့ပတ်သက်ပြီးသုံးသက်သူတချို့ရဲ့အမြင်တွေကိုတော့ဦးခင်မောင်စိုးမင်းကဆက်သွယ်မေးမြန်းပြီးတင်ပြပေးပါမယ်ရှင်။
အနေပတ်တလူအမေရိကန်ပြည်တော်စုမှနေထိုင်တဲ့ရှမ်းစာပြည်နယ်ယဉ်ကျေးမှုအသင်းရဲ့ဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ရဲ့အမြင်ကတော့ပြည်သူလူထုမှလက်ရှိဒုက္ခတဲ့ပိုဆိုးစရာအကြောင်းမရှိတော့ဘူးလို့ပြောပါတယ်
။ဒါကတော့အနည်းနဲ့များတော့ပြည်သူတွေကိုတော့ထိမှာပဲ။ဒါပေမဲ့ပြည်သူတွေရဲ့ဒုက္ခဆင်းရဲဟာခုလဲတတ်မတော်ကလည်းဖန်ဆီးတာတွေတပ်ဖြတ်တာတွေတစ်ချိန်လုံးလုံးနေတော့ထပ်ပြီးတော့တည်ထက်တော့မဆိုးလာနိုင်တော့ပါဘူး။ပြည်သူတည်းရဲ့လုံးပါဝင်ပြီးတော့မှခုနပြောတဲ့ PDF ပထွက်ရောတိုင်းရင်သားလက်နက်ကန်ဖွဲ့တွေရောအကုန်လုံးစုစည်းပြီးတော့မှတပြိုင်တည်းတော်လာမယ်ဆိုလို့ရှိရင်တော့တွေ့ကြုံရမယ့်အခက်အခဲပြဿနာတနာတွေကခဏတစ်ဖြုတ်ပဲလို့ကျွန်တော်မြင်တယ
်။လွန်ခဲ့တဲ့1990ရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်ဟောင်းလဲဖြစ်အခုအခါအမေရိကန်ပြည်ထောင်စုမှနေထိုင်တဲ့ဒေါက်တာတင့်ဆွေကလည်းပြည်သူလူထုထိခိုက်မှုအနည်းဆုံးနည်းလမ်းတွေကိုလှုပ်ဆောင်သင့်တယ်လို့ပြောပါတယ်
။ပြည်သူလူထုဘက်ကတဖာရောက်တာရှိနေတယ်၊တပြောက်တာလည်းရှိနေတယ်၊ဖန်ဆီးရတာလည်းရှိနေတယ်ဒါအဲ့ဒါတွေကိုအနည်းဆုံးထိခိုက်မှုအနည်းဆုံးဖြစ်အောင်ဆောင်ရွက်တင်ပြတယ်လို့ကျွန်တော်အကြံပေးပါရစေ
။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ကြီးညာချက်ဟာကုလသမဂ္ဂအထွေထွေညီလာခံကျင့်ပမယ့်အချိန်ကိုက်ပြီးနိုင်ငံတကာအာရုံစိုက်မှုရအောင်လှုံ့ဆော်တာပဲလို့ပြောထားတာတွေ့ရပါတယ်။မကြာခင်ကမ္ဘာကုလသမဂ္ဂမှမြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်နေရာကိုအမျိုးသားညီညွတ်ရေးအစိုးရ NUG ကိုကိုစားပြုတဲ့သူနဲ့စစ်ကောင်စီကိုကိုစားပြုတဲ့သူနှစ်ဦးတည်းကတဦးကိုရွေးချယ်ရတော့မှာဖြစ်ပါတယ်။အဲ့ဒီအတွက်အခုအမျိုးသားညီညွတ်ရေးအစိုးရ NUG ကကြေညာချက်ဟာစစ်ကောင်စီအတွက်အနှုတ်လက္ခဏာလို့ဒေါက်တာတင့်ဆွေကပြောပါတယ်
။လက်ရှိစစ်ကောင်စီဟာအာဏာသိမ်းကြတဲ့ကတိုင်းပြည်ကိုတိုးတက်အောင်မပြောနဲ့ပေါ့နော်တည်ငြိမ်အောင်တော့မအုပ်ချုပ်နိုင်ဘူးဆိုတော့လက္ခဏာတွေသတင်းတွေအကဲအဖြစ်ပြစ်တွေဟာတနေ့တဲ့တနေ့ပိုလာလာတယ်ပြည်သူလူထုကရတဲ့နီးနဲ့ဆောင်ရွက်ကြမယ်ဆိုရင်စစ်ကောင်စီဟာတိုင်းပြည်ကိုလက်နက်တွေဘလောက်သုံးသုံးလူတွေပတ်သက်ပေါ့နော်အာဏာသိမ်းအစိုးရလို့နိုင်ငံတကာကမြင်ကြပါလိမ့်မယ်ဒီတွေဒီစက်တင်ဘာဆက်မယ်ကရုဏာကနေရမှာလေမဲပေးမဲ့နိုင်ငံတွေကအဲ့ချက်ကိုပါချက်သွင်းစဉ်းစားကြလိမ့်မယ်လို့ကျွန်တော်ယူဆတဲ့အတွက်တိုင်းပြည်မငြိမ်သက်လေလေအုတ်ချုပ်တဲ့စစ်ကောင်စီကရက်ဆက်မှုတွေပြလေလေစစ်ကောင်စီအတွက်ကတော့အနှုတ်သဘောသာတက်ရောက်မယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ
ဒါ့အပြင်မကြာခင်ရပိုင်းကမြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်အေရာဝန်ယူဆွတ်ကစစ်ကောင်စီနိုင်ငံတိုင်းဝန်ကြီးဦးဝနမောင်လွင်နဲ့အွန်လိုင်းတွေ့ဆုံဆွေးနွေးစဉ်မှာလူသားချင်းစာနာမှုအကူအညီတွေပေးနိုင်မှုအတွက်လေးလကြာအပြစ်ခတ်ရက်စဲဖို့တောင်းဆိုခဲ့တာကိုစစ်ကောင်စီကသဘောတူခဲ့တယ်လို့ပြောပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကလည်းဒီအချက်ကိုလက်ခံခဲ့ကြပါတယ်။အခုအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ကြေညာချက်ကတော့အဲ့ဒါတွေနဲ့စမ်းကျင်နေပါတယ်။ရှမ်းစာပေနဲ့ယဉ်ကျေးမှုဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကတော့အာဆီယံအဆိုပြုချက်ဟာစစ်ကောင်စီအတွက်ပဲအကျိုးရှိနိုင်တယ်လို့ပြောပါတယ်
။အပြစ်ရဲ့လေးလာလောက်တာဟာသတ်မတော်ကပဲသူတို့အတွက်အကျိုးအမြတ်ရမယ်လို့ထင်တယ်။အဲ့ဒီ NUG ကဥဆောင်နေတဲ့လက်နက်ကိုက်တော်လည်ကြီးကအချိန်ရနေတယ်တော်တော်လေးကိုဟိုအောင်မြင်နေတယ်လို့ပြောရမယ်။အဲ့တမတော်ကအဲ့ဒီလေးလာကိုအခွင့်အရေးယူပြီးတော့မှသူတို့တခြားနည်းနဲ့ပြင်ဆင်မလားဆိုတာအဲ့ဒါလည်းတွေးစရာအကြောင်းရှိပါတယ
်အခုဆိုရင်ရန်ကုန်အပါအဝင်မြို့ကြီးတွေနဲ့နယ်မြို့တချို့မှာလူအများအပြားကစားရရိတ်ခါတွေဝယ်ယူစုဆောင်းတာတွေလည်းလှုံ့ဆော်နေကြပါတယ်အရင်ကတိုင်းရင်းသားဒေသနယ်စပ်တွေမှာတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေနဲ့တပ်မတော်တို့ရဲ့စစ်ပွဲတွေကြောင့်တိုင်းရင်းသားအများအပြားဟာစစ်ရှောင်ဒုက္ခသည်တွေအနေနဲ့အိမ်နီးချင်းနိုင်ငံတွေမှာကိုလုံနေရတယ်လို့တချို့ကလည်းပြည်တွင်းစစ်ရှောင်စခန်းတွေမှာနေနေကြရပါတယ်စစ်အာဏာသိမ်းပြီးနောက်ပိုင်းမှာတော့မြေပြန့်ဒေသတွေမှာပါဒေသအလိုက်ဖွဲ့စည်းထားတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေအကြတိုက်ပွဲတွေဖြစ်ပွားလာတဲ့အတွက်ကြောင့်ကြေးရွာအတော်များများကလူတွေဟာစစ်ရှောင်ဒုက္ခသည်တွေအနေနဲ့ပြေးလွှားနေကြရပါတယ်ခင်ဗျာ
ဥခင်မောင်ဆိုမင်းတင်ပြပေးခဲ့တာပါရှင် NUG ရဲ့ကာကွယ်ရေးဝန်ကြီးနဲ့ဆွေးနွေးခန်းကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့ရခိုင်မှာဗီဇာပြောင်းဒယ်လ်တာမျိုးကွဲဆက်ပြီးတော့ကူးစက်နေပြီလားဆိုတာကိုလည်းပြောပြပေးလိုပါတယ်ကူးစက်မြန်မျိုးဗီဇာပြောင်းကိုဗစ်ကပ်ရောဂါမျိုးကွဲဖြစ်တဲ့ဒယ်လ်တာကူးစက်သူတွေတွေ့ရှိထားတဲ့ရခိုင်ပြည်နယ်မှာလူတိုင်းကိုတော့ဘာတွေကူးစက်နေတယ်လဲဆိုတာစစ်ပေးဖို့ခက်ခဲနေတယ်လို့ပြည်နယ်ကျန်းမာရေးဦးစီးဌာနပြောခွင့်ရက VOA ကိုပြောပါတယ်ရန်ကုန်ကလာတဲ့သတင်းကိုကိုစုံမိုးကျော်ပြောပြပေးပါမယ်ရှင
်ရခိုင်ပြည်နယ်တစ်ခုလုံးအတိုင်းအတာနဲ့ကိုဗစ်အတီးပြုတ်လူနာအရင်ထက်နည်းသွားပြီဆိုပေမဲ့တချို့မြို့တွေမှာတော့အတီးပြုတ်လူနာများနေဆဲဖြစ်ပါတယ်ဒါတင်မကကျန်းမာရေးဌာနရဲ့ထုတ်ပြန်ချက်အရရခိုင်ပြည်နယ်ထဲမှာကူးစက်များမျိုးဗီဇာကွဲကိုဗစ်ပိုးကူးစက်သူတယောက်တွေ့ရှိထားပါတယ်။တန်တရာလူနာတွေမှာဘလို့ကိုဗစ်မျိုးကွဲမျိုးတွေကူးနေတယ်လဲဆိုတာကိုရခိုင်ပြည်နယ်ထဲမှာစစ်ဆေးမပေးနိုင်တဲ့အတွက်ဓာတ်ခွဲနမူနာတွေတဲကအလင်းသင့်တယ်လို့ရွေးချယ်ပြီးရန်ကုန်ကိုပို့စစ်ဆေးရတာဖြစ်တယ်လို့ရခိုင်ပြည်သူ့ကျန်းမာရေးဦးစီးဌာနပြောခွင့်ရဒေါက်တာစိုးဝင်းပိုင်ကပြောပါတယ်။
ကိုဗစ်ပိုးရှိမရှိစစ်လို့ရတယ်ကိုဗစ်ပိုးတွေထဲမှာမျိုးကွဲတွေဘယ်လိုမျိုးကွဲတွေစစ်ဖို့အတွက်တော့မြန်မာနိုင်ငံမှာရန်ကုန်မှာတော့မရဘူးเนาะကျွန်တော်တို့ဂျိုရီးယားနိုင်ငံနဲ့အိန္ဒိယနိုင်ငံတို့ပေးစစ်ရတာအခုကတော့ဒါကကျွန်တော်တို့နေပြည်တော်မှာတက်ကဟိုစစ်စစ်တဲ့နေရာမှာသူတို့စစ်စစ်တာပါပေါ့เนาะ
ဓာတ်ခွဲစစ်ဆေးသူတယောက်မှာကူးစက်မြန်ဒယ်လ်တာမျိုးကွဲကူးစက်ခံထားရတာကြောင့်ရခိုင်ပြည်နယ်တဲကကိုဗစ်ကူးစက်သူအတော်များများမှာလဲဒီမျိုးကွဲပိုးကူးစက်သူတွေဖြစ်နိုင်တယ်လို့ဒေါက်တာစိုးဝင်းပိုင်ကဆက်ပြောပါတယ
်ဒီဘက်မှာဗာမျိုးကွဲတွေလက်ပတ်နေလဲသိကျင်တယ်ဆိုကျွန်တော်တို့အချိန်ကာလပေါ့နော်အချိန်ကာလရလို့မပါဘူးကျွန်တော်တို့ random သဘောမျိုးနဲ့လဲယူလို့ရပါတယ်ကျွန်တော်လေနော်ဟိုပြည်သူတွေမှာအချိန်ကာလကန့်ညီတဲ့လူပေါ့ဟိုရှားတဲ့သဘောမျိုးအနေနဲ့စစ်စစ်ကိုအချိန်နဲ့တိုက်ဆိုင်တယ်ပို့အဆင်ပြေတယ်ဒေရှင်မျိုးမှာကျွန်တော်တို့ပို့ပြီးစစ်စစ်လိုက်တယ်စစ်စစ်လိုက်လို့မာယောကူးစက်တာထဲမှာတယောက်အဲ့တယောက်မှာပေါ့စစ်တွေ့တာပေါ့နော်အဲ့တော့ဒီတော့ပဲရှိပါသေးတယ်ဒါပေမဲ့ကျွန်တော်တို့ကဒါအများသောအဖြစ်ပြောလို့ရပါပြီဒါဂျကမီနယ်ထဲမှာအခုတက်ဝေးကျွန်တော်တို့9လပိုင်း28ကကပဲဆားခဲ့တာပေါ့နော်အဲဒီထဲမှာတော်တော်များများကကျွန်တော်တို့ဟိုအသွင်ပြောင်းလာတဲ့ဒါဘင်္ဂလားဒေ့ရှ်ကိုဒေတာရောက်နေတာရှားလာပြီပေါ့နော်အဲ့တော့ဒေတာမျိုးစိကြောင့်ဖြစ်ဖို့လို့ကျွန်တော်တို့ပြောလို့ရပါရဲ့ဟုတ
်ကျမအေးဌာနကထုတ်ပြန်တဲ့စင်းအရရခိုင်ပြည်နယ်ထဲမှာနေ့စဉ်ကိုဗစ်အတီးပြုတ်လူနာ30ဝန်းကျင်လောက်သာရှိပါတော့တယ်တပိနယ်လုံးအတိုင်းအတာနဲ့နေသွားတယ်ဆိုပေမဲ့တချို့မြို့တွေမှာတော့အတီးပြုတ်လူနာများနေသေးပါ။ဂွားမြို့မှာကူးစက်သူအများဆုံးဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့ရခိုင် COVID-19 စောင့်ကြည့်လေ့လာရေးအဖွဲ့ကကိုဇော်လင်းထွန်းကသူ့အမြင်ကိုအခုလိုပြောပါတယ
်။ဂွားမြို့နေကတော့နေနေဟိုပိုတေးတဲ့လူနာများတဲ့မြို့ဖြစ်နေတာပေါ့နော်။ဟိုသက်ဆိုင်ရာဒေသအာဏာပိုင်တွေကတော့ဟိုကျကျမမပြုလုပ်ပြီးတော့ဟိုဖန်စီလာလာတယ်တွေးရပါတယ်။အဲဘာဖြစ်လို့လဲဆိုတော့မှကိုဗစ်ကလာစီမီစီကံပေါ်ပြတဲ့လူတွေများတဲ့အတွက်ကြောင့်ပေါ့နော်။ဒီကတော့ဒီမတ်စ်မတက်တဲ့ဟာတွေပေါ့နော်။ဒီစီမီကံမဲနေနေနိုင်တဲ့ဟာတွေရှိတယ်။ဒါကြောင့်လေဒီစစ်တွေလိုမျိုးချိန်နေမှာဟိုရှုံးတခွင်ဝင်ပြီးတော့အဲဖန်စီစစ်ဆေးတာတွေတော့တွေးနေရပါတယ်ခင်ဗျ
။က covid kusam mu ni mit tet ni de gwa myo ne atwe ma ma ne 9 na yi ga ni ne le 12 na yi athi da a pyin thwat cha bo ne 12 na yi naw ban a pyin ma thwat cha bo pi ka de august la 25 ya ni ga de tan dara a mait ya thau pyan tha ba de a na ban ni a ne le covid si myan tin chat da de ne lai lan sit se da de lou saung ni ba de september la 6 ya ni athi ရခိုင်ပြည်နယ်မှာအတီးပြုတ်လူနာ 4,000 ကျော်နဲ့သေဆုံးသူ 421 ယောက်ရှိပြီးဆေးရုံတက်နေစေကိုဗစ်လူနာ 352 ယောက်အထိရှိတယ်လို့ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနရဲ့စာရင်းမှာဖော်ပြထားပါတယ်
။ကုစုံမိုးကျော်ပြောပြပေးခဲ့တာပါရှင်။ထိုင်းဘက်မှာမြန်မာတချို့ဖမ်းဆီးခံရတဲ့အကြောင်းပြောပြပေးပါမယ်။ထိုင်းနိုင်ငံကနေမြန်မာဘက်ကိုတရားမဝင်ပြန်ဝင်ဖို့ကြိုးစားတဲ့50ချို့ကိုထိုင်းမြန်မာနေဆက်တော်တဲ့မှာနေသားဆောင်တပ်ကဖမ်းပါတယ်မြန်မာဘက်ကနေထိုင်းဘက်ကိုတရားမဝင်ဝင်ရောက်ဖို့ကြိုးစားသူ10ယောက်ကျော်လဲထိုင်းဘက်မှာပဲဖမ်းဆီးခံခဲ့ရပါတယ်အကြောင်းဆောင်ကတော့ထိုင်းခြေဆိုင် VOE သတင်းတောက်မအေးအေးမှသတင်းပေးပို့ထားတာကိုနားဆင်ကြရအောင်ပါရှင
်ကိုဗစ်ကံရောဂါထိန်းချုပ်တဲ့အနေနဲ့ထိုင်းနိုင်ငံကမြန်မာအပါအဝင်အင်းနီနာချင်းနိုင်ငံအနေနဲ့နေဆက်ခိတ်တွေကိုပိတ်ထားတဲ့အပြင်အနီးရင့်ရောင်အဆင့်သတ်မှတ်ထားတဲ့ပြည်နယ်29ခုမှာတနေရာကနေတနေရာကိုသွာလာခွင့်တွေကိုကန့်သတ်ထားပါတယ်အထူးသဖြင့်နိုင်ငံသားနဲ့ရှစ်ပြောင်းလုပ်သားတွေကိုခရီးသွာလာခွင့်တွေတားမြစ်ထားပါတယ်ဒီလိုအခြေအနေမှာပဲစက်တင်ဘာလ6ရက်နေ့ညကမြန်မာနိုင်ငံဘက်တရားမဝင်ပြန်သွားမဲ့သူ50ကျော်ကိုထိုင်းနယ်ခြားဆောင်တပ်ကဖမ်းဆီးခဲ့ပါတယ်ဖမ်းဆီးခံရသူတွေဟာသမုပရာကံပြည်နယ်ကနေလာကြသူတွေဖြစ်ပြီးနေဆက်မျိုးဖြစ်တဲ့မဲဆောက်မျိုးဖောက်ဝေါ်ကျေးရွာအနီးကတက်တော်ထဲမှာဖမ်းမိခဲ့တာဖြစ်တယ်ဆိုပြီး AAC လုံသမားကူညီအဖွဲ့ကပြောရေးဆိုခွင့်ရှိသူကိုရဲမင်းကအခုလိုပြောပြပါတယ
်ခိုးဝင်မဟုတ်ပဲနဲ့ထိုင်းကနေပြီးတော့ပြည်တော်ပြန်တဲ့ခီးမှာဖမ်းခံရတာပေါ့တရားမဝင်ပြန်တဲ့လမ်းကြောင်းကနေပြန်လာအလုံး50တူဒီမဲဆောက်မျိုးနယ်တွေကဒီဖောပေါ့နော်ဖောက်ဝေါ်လို့ခေါ်တဲ့ကျေးရွာဒီဒီတက်တော်ထဲမှာဖမ်းမိတာပါအဲဒါလိုမြန်မာပြည်ဘက်ကကူးကိုစောင့်နေတဲ့အချိန်ပေါ့တော်ရမှာပုံနေကြကင်းနေတဲ့သူနဲ့တိုးတော့ထွက်ပြေးကြတယ်ထွက်ပြေးဖို့ကြိုးစားတယ်ဒါပေမဲ့ traffic တက်ကအလုံးဝိုင်းပြီးတော့ဖန်လိုက်တော့ဖမ်းမိသွားပါတယ်သူတို့ကတော့ဒီ smuggler gang ခိုင်ထိုင်းနိုင်ငံဒီ smuggler gang ခိုင်ရန်နေပြီးတော့ဒီ covid ကြောင့်လှုပ်လက်မဲ့ဖြစ်ကုန်တော့မဖြစ်နေပြန်ရတယ်မြန်မာနိုင်ငံသားတွေလို့သိရတယ်အလုံးအမျိုးသား34ဦးအမျိုးသမီး18ဦးပါဒီနေ့မှလည်းတနဦးဖမ်းဆီးခံထိတယ်မဲဆောက်မြို့နယ်ထဲမှာပဲအဲ့ဒါကတော့ကျွန်တော်တို့ထိုင်းနိုင်ငံနဲ့ဟိုမြန်မာနိုင်ငံနဲ့ကနေပြီးတော့တရားမဝင်လမ်းကြောင်းတွေခိုးဝင်ဖို့ကြိုးစားနေတဲ့အချိန်မှာထိုင်းနေသားဆောင်တပ်ဖွဲ့တွေကဖမ်းလိုက်တာပါမင်းညာဖမ်းခံတည်တဲ့50ဦးရောဒီနေ့70ဦးရောဒါထိုင်းနိုင်ငံရဲ့ရေးပေါ်စီမံချက်ဥပဒေတွေနဲ့အရေးယူခံရတော့မှာပ
ါအခုထိုင်းဘက်ကနေမြန်မာဘက်ကိုတရားမဝင်ပြန်သွားဖို့ကြိုးစားသူတွေနဲ့မြန်မာနိုင်ငံဘက်ကနေထိုင်းနိုင်ငံတွေကိုတရားမဝင်ခိုးဝင်ဖို့ကြိုးစားသူစုစုပေါင်း80ကျော်ကိုထိုင်းနယ်စပ်လုံခြုံရေးတွေကအခုရက်ပိုင်းမှာပဲဖမ်းမိတာဖြစ်ပါတယ
်ဟုတ်ကဲ့ဒီရက်ပိုင်းမှာဆိုရင်လည်းဒီနေ့19ဦးပြီးတော့6ဦးဖြတ်ခူခိုးဝင်လာတဲ့လူ6ဦးအခုဒီနေ့လူတွေရောပေါင်းလိုက်မယ်ဆိုရင်အလုံးဖန်ဆီးခံရတဲ့လူကမြန်မာပြည်သားတွေကဒီမိရအတွင်းမှာ80ကျော်ရှိသွားပါပြီ
။မလေးရှားနိုင်ငံကိုတရားမဝင်သွားဖို့ကြိုးစားတဲ့မြန်မာဆယောက်ကိုလည်းထိုင်းရနာပိုင်တွေကဆိုဖလာပီနယ်ဟဲ့ရံမြို့ကဟိုတယ်တစ်ခုမှာတနင်္လာနေ့ကဝင်ရောက်ဖန်ဆီးခဲ့ပါတယ်။ဖမ်းမိသူတွေကိုကိုဗစ်ဆစ်ဆေးရမှာမြန်မာတဦးကကိုဗစ်ဖြစ်နေတာကိုတွေ့ရတယ်လို့ဆိုပါတယ်။ထိုင်းနိုင်ငံထဲမှာကိုဗစ်အရေးပေါ်ကာလအတွင်းအလုလမဲ့ဖြစ်လို့နေဆက်တွေကနေတဆင့်တရားမဝင်နေရပြန်ဖို့ကြိုးစားနေသူတွေထိုင်းနိုင်ငံဘက်မှာအလုရှာဖို့တရားမဝင်လာကြသူတွေကိုထိုင်းလုံခြုံရေးတွေကဖမ်းမိတာတစ်နှစ်အတွင်း 4,000 ကျော်ရှိတယ်ဆိုပြီးထိုင်းနိုင်ငံကိုဗစ်ကရောဂါထိန်းချုပ်ရေးအဖွဲ့ကထုတ်ပြန်ထားပါတယ်ဒီထဲမှာနေဆက်တွေမှာဖမ်းမိသူတွေက 3,000 ခွဲကျော်ထိုင်းနိုင်ငံအတွင်းမှာဖမ်းမိသူက 1,000 ကျော်လောက်ရှိပြီးအများစုကမြန်မာနိုင်ငံသားတွေဖြစ်ကြပါတယ်ရှင်
VOA American တဲ့ရုပ်သံတဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ view ညမာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်8473748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် view ညမာပိုင်း YouTube လိပ်စာက youtube.com/viewabamischannel ဖြစ်ပါတယ်စလုံးပေါင်းက VOA BURMESE CHANNEL ဖြစ်ပါတယ် YouTube ဆာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့ဆာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabermese ဖြစ်ပါတယ် စလုံးပေါင်းက twitter.com/voaburmese ဖြစ်ပါတယ် အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voaburmese ဖြစ်ပါတယ် VOA American တဲ့ ရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်
မင်္ဂလာမနက်ခင်းပါသောရရှင်များရှင် VOA American အသံရဲ့ 2021 ခုနှစ် စက်တင်ဘာ 6 ရက် ဗုဒ္ဓဟူးနေ့ မနက်ပိုင်းအစီအစဉ်တွေကို လိုင်းဒိုမီတာ 25 kHz 11113ည လိုင်းဒိုမီတာ 40 kHz 0413ည လိုင်းဒိုမီတာ 51 kHz 5805 တို့ကနေ ဆက်လက်ထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းအစီအစဉ်ရဲ့ ရေဒီယို အစီအစဉ်တွေကို ရုပ်သံကနေပါတိုးချဲ့ထုတ်လွှင့်ပေးနေပါတယ်ရှင် ဒါအပြင် VOA ရဲ့ website ဆက်မျက်နှာဖြစ်တဲ့ bami.voanews.com မှာအတန်လွှင့်ချိန်နဲ့တပြေးညီတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းအစီအစဉ်ရဲ့ လူမှုကွန်ရက် Facebook ဆာမျက်နှာမှာလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ် အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့အင်္ဂါညချမ်းဆွေးနွေးကမ်းကိုပြန်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ် ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရNUG ကပြည်သူတော်လှန်ရေးစတင်ပြီးလို့ကြေညာလိုက်ပြီးတဲ့နောက်လာမယ့်ရက်တွေသတင်းပတ်တွေအတွင်းဘာတွေဖြစ်လာဖို့မျှော်လင့်နိုင်ပါသလဲဒီကြေညာချက်ကြောင့်စိုးရိမ်စိတ်ဝင်နေတဲ့လူတို့အတွက်ရောNUG ကဘယ်လိုသတင်းစကားပါထားပါသလဲဆိုတာနဲ့လေးလာကြအပြည့်ခတ်ရက်စဲရေးအာဆီယံအထူးတန်တမန်ရဲ့ပန်ကြားချက်အပေါ် NUG ကာကွယ်ရေးဝင်ကြီးဦးရီမုံကဘယ်လိုတုံ့ပြန်ထားသလဲဆိုတာဒီအပါအဝင် NUG ရဲ့ကြေညာချက်နဲ့ပတ်သက်ပြီး
ဝင်ကြီးဦးရီမုံကိုကိုကြွကြွသိန်းကဆက်သွယ်မိမြန်ထားပါတယ်ရှင်။ဝင်ကြီးဦးရီမုံဒီဝေနဲ့ဒီနေ့လိုမျိုးမှာဆက်သွယ်မိမြန်ဝင်ပြုတဲ့အတွက်သူပဲကျေးဇူးတင်ပါတယ်ခင်ဗျာ။ဟုတ်ကဲ့ပါကျွန်တော်တို့ကလည်းဒီနေ့စပြီးဆင်နွှဲတဲ့ပြည်သူတော်လှန်ရေးနေ့မှာဘီအိုအေနဲ့စကားပြောခွင့်ရတဲ့အတွက်အထူးကိုယ်ယူပါတယ်ဗျာ။ဟုတ်ကဲ့ပါခင်ဗျာ။ဆိုတော့ဒီဝင်ကြီးကပြ Yaji Demara, Dual Silaga Nibido, Tina Dobare, No Siana Sensanti, Pidu Luduye, Kukan Se Sademi, Pidu Tolan Gilulebe, Kemonta Tabare, Guna Wuni Dodora Diamond. So, Tanonima, Sicilian Limbilajanaga, Daha, NUG in Nine Sikonsigu, Sicina Lightalu, Yolu Yavalla.
Inegada, General. Pidu Tolaini Satimi Sorago, Genoru, Tatiawe, Topo, Violaitaba. Ro, Yuejegaro, Diniga Sapido, Tanangalo Daidani, Genoru Pizukawe, Tamro Dari, Pizukawe, a query, a two, tapuere, now Genoru Mohammedi in the net. That Alumo, Genoru. The Piane Hanjani in a Taiwan Yavo Supido, Tala Nuzo, Lady the Boba. Dinia, Piduto Laini, Savi, Ro Diniga Sapiroma, General Alo, Yigun Yigambo, Piduto Laigo, Sinuebo, or Tuet, General Sapu Jazo, Subido, the Lutaitona, Dito Lai, the La Jamla, the Ni Jamla, Taro General, to Mamma Bionemu, Dudo, Pidu de Garo, Kuye, Yatare Tane, Dito Laigo, Savi, Sora.
ကျွန်တော်တို့စစ်ကောင်စီကိုရောကျွန်တော်တို့ကိုပြည်သူတွေကိုရောနိုင်ငံတကာကိုရောမြို့သားညီညီရေးဆွေးရနေတယ်ဒီနေ့ထုတ်ဖို့အတိပေးကြီးညာလိုက်တယ်လို့ပြောလို့ရပါတယ်ဟုတ်ကဲ့ပြောရရင်တော့ကြာသေးခင်သတင်းပတ်တွေလာပိုင်းတွေအတွင်းကအများပြောနေကြတဲ့ဒီဒေးပေါ့လေဦးတော်ဒီဒေးလိုအားလုံးကကေမွန်းတက်ပြီးတော့ပြောနေကြတာပေါ့ဆိုတော့အခုကကနှစ်ထောင်နှစ်ဆယ်တခုနှစ်စက်တင်ဘာလခုနှစ်ရက်နေ့ပေါ တင်ညာမဲ့တတ်မှတ်တဲ့ထူးခြားချက်တခုများရှိပါလားဝင်ကြီ
းဟုတ်ကဲ့ဒါကတော့ကျွန်တော်တို့ရဲ့ထိုက်သင့်တဲ့ပြင်ဆင်မှုများဆင်းသင့်ဖြစ်တဲ့နေ့လို့လည်းကျွန်တော်တို့မှတ်ယူပါတယ်အဲ့တော့ကျွန်တော်တို့ဘက်ကထိုက်သင့်တဲ့ပြင်ဆင်မှုအဆင်သင့်ဖြစ်ပြီဆိုတဲ့အချိန်မှာဒီဒေါ်လာရေးကိုတပြီလုံးတိုင်းတာအနေနဲ့
ဆင်နွှဲကြမယ်ဆိုပြီးတော့ဒါကျွန်တော်တို့အတိပေးတာဖြစ်ပါဟုတ်ကဲ့သူရာကြီးသမရာကြီးရဲ့ကြေညာချက်ထဲမှာလည်းပဲကျွန်တော်ကြားလိုက်တာရှိပါတယ်ဒီ PDF
တစ်ဆိုင်ရာဒေသတွေမှာရှိကြတဲ့အဖွဲ့တွေနဲ့ရောညီလူအနေနဲ့ကြိုတင်ပြီးတော့တိတိကျကျနှိမ့်နိုင်ခဲ့ကြရပါလားခင်ဗျဟုတ်ကဲ့ကျွန်တော်တို့ဒါရပောင်းများစွာနှိမ့်နိုင်မှုတွေဆောင်ရွက်ပြီးမှဒီနေ့ကိုကျွန်တော်တို့ထုတ်ဖော်ပြပါတယ်အဲ့တော့ဆရာရှိမှမေးခဲ့တဲ့မေးခွန်းပေါ့ ဒီမိုကရေစီနှီးကြပြည်သူကရွေးကောက်တင်မြောက်ထားတဲ့ပြည်သူအစိုးရဆီကနေပြီးတော့အာဏာကိုအဓမ္မအနေနဲ့ကျွန်တော်တို့သိမ်းယူလိုက်တယ်ဆိုတာကပြောမယ်ဆိုရင်ဒါပြည်သူစစ်ကောင်စီစေအုပ်စုကစစ်ကျင်ရတယ်လို့ပဲကျွန်တော်ပြောရမှာအဲ့တော့ဒီစစ်အာဏာသိမ်းမှုတွေကိုစစ်အာဏာသိမ်းမှုကိုပြည်သူတွေကဒါအမှန်တရားငြင်းချမ်းတဲ့နှီးပေါင်းဆောင်တဲ့ဒါကျွန်တော်တို့ရှေ့မှာဆန့်ကျင်တော့ဖော်ပြခဲ့က ยาเลนไก่ซวยပြီးတော့มาခုကန်ไก่ဖြစ်ရမယ်ဆိုတဲ့လမ်းကိုတွန်းပို့လိုက်တယ်လို့ပြောရမှာ။ဒါကြောင့်လဲစစ်ကောင်စီကပြည်သူတွေရဲ့ညီညာစွာပေါ်ထုတ်မှုဆန္ဒနော်။ပေါ်ပြမှုတွေကိုနည်းနည်းမှအတိမမပြုဘဲနဲ့သူနားလဲတဲ့အင်အားသုံးကြမ်းဖက်တဲ့ဖြစ်ရှင်နေနေပဲတခြားလုံးไก่ซวยကြတဲ့အတွက်ဒီခုကန်တွန်းလှန်ဆစ်ဆိုတာကပြည်သူတွေရွေးချယ်တဲ့လမ်းမဟုတ်ဘူးဗျာ။စစ်ကောင်စီ ဒီအာနာသိမှုကိုစတင်ခဲ့ရမှာဒီအချိန်မှာတော့တနိုင်ငံလုံးလှဲနေလျောင်းမြင်းဆောင်မကြမ်းကျွန်တော်တို့ဒီမြန်မာစကားအတိုင်းပဲနီလန်းဆောင်နဲ့ဒီထဲမှာကြားရလည်းနဲ့ကန်ဆွဲပြီးတော့ခုခံတွန်းလှန်တဲ့နီးပါဝင်လို့အချမ်းနီလန်းပေါင်းစုံနဲ့လည်းကျွန်တော်တို့ဒီနေ့ကစပြီးတော့မှာရေကုန်ရေကန်ပြင်းပြင်းထန်ထန်ကျွန်တော်တို့တွန်းလှန်စေတော်လှန်စေကိုဆင်နွှဲတော့မှာဖြစ်တယ်လို့ပဲကျွန်တော်ပြော ဘာကိုမြမျောလင်းလို့ရပါမလဲခင်ဗျာဘာတွေဖြစ်လာနိုင်ကြရှိပါသလဲဟုတ်ကဲ့ဒီနေ့သမရာကြီးရဲ့ကျွန်တော်တို့အရေးပေါ်မိန့်ခွန်းကိုတော့ပြည်သူအားလုံးအထူးယူဆိုင်ပြီးတော့မှအားထောက်မှတ်သားစေချင်တယ်လို့ဒီချက်ကိုတော့ကျွန်တော်ပြောလိုပါတယ်အဲ့တော့ဒီရေးပေါ်မိန့်ခွန်းထဲမှာပြည်သူလူထုများနဲ့ပတ်သက်ပြီးတော့တိုက်တွန်းချက်နှိုးဆော်ချက်တွေလည်းကျွန်တော် ပြောလိုပါတယ်အဲ့တော့ဒီရေးပေါ်မိန့်ခွန်းထဲမှာပြည်သူလူထုများနဲ့ပတ်သက်ပြီးတော့တိုက်တွန်းချက်နှိုးဆော်ချက်တွေလည်းကျွန်တော်ပြည်ပြန်ပြပါဝင်ပါတယ်အဲ့တော့ဒီချိန်မှာเนาะတမန်ကြီးရဲ့မိန့်ခွန်းကိုကျွန်တော်တို့ပြန်ကြည့်ရင်ပြည်သူတွေအားလုံးဒီချိန်ကစပြီးတော့မှမလိုအပ်ဘဲနဲ့เนาะဒီဝေးသွားလာတာတွေမလောက်ကြဘူးခုမိသားစုအတွက်လိုအပ်မဲ့ရိခာစေဝါစသဖြင့်ဒါတွေစုထားကြဖို့ပြည်သူ့ကော ne mahami miago, chimi pibu jabu sare, they don't lose or jetty. Bavare, regeneruni nearo, ito lanzema, itanoru, yata pizuri, tigamu, nezo piao, sima saeto male pizulu, pizuri, gurangale together, iuria shishine, ichinga sabi roma. Atuala, a neat time up, dago genoru. Dibu biro, stinginine, Gugu Raine, Genoru. Nujare, a deep, a sinishi jabu, dago, those are yet, I don't yet, I'm not yet making my power.
Okay. Guna, unibula tema babare, Yadabi duri, tigamu, nezum piaus, recataro. Hala. Yoano, sebwepibi, daja kajabi suin. Yadabi duri, tigai, musuraga, and any miaso do she mesura da, bluma. Chantalu, Shantalu, Mitalu, Yaraki, some hope. So, Digni, the Maraji, Tinaja, Tabide, Noma, Alla. Diabori Pilarome, Dita Bu, Bido, Pintalarome, Sude, Chi Nigu, Jumi, Bido, so yin toa ka yao ni me lu lu le shi me lu jano khanda mi ba de ari lu ri po ne patat lu yo ari lu ri go yo win yin ni ne be lu tadin saka myo mya yo chin ma le khmyar
okay aro pi su ri ma le da tu u chin ye pa wen nai mu chwan saung nai mu so da aro tu u ne tu u lo ku a cha nai ne aro di dol lan yi ha pi su dol lan yi phit de di sit o su po ma pi su ri ye pi da aw pwe go ya yu ba me ထုတ်ရှားမှုလည်းဖြစ်တယ်ဆိုတော့ပြည်သူတဦးချင်းကလည်းကိုကြာရခံကန်တာကိုတော့ကျွန်တော်တို့ပါဝင်ဖို့အတွက်အစဉ်နဲ့ရှိစီကျင်တာဖြစ်ပါတယ်အချိန်ထဲမှာပဲကျွန်တော်တို့ဒီတာမန်ရတန်းပြည်သူတွေအနေနဲ့လည်းเนาะကျွန်တော်တို့လုံခြုံမှုရှိအောင်သမ္မတအီးမေးလ်ကိုမှာဖော်ပြထားတဲ့အတိုင်းဒီချိန်မှာတော့တဦးချင်းရဲ့လုံခြုံမှုကိုလည်းမိမိကိုယ်တိုင်လည်းတာဝန်ယူပြီးတော့စောင့်ရှောက်ပေးဖို့တော့တာဝန်အ
ပါပြီးကြတဲ့ရပိုင်းကပေါ့လေဒီမြန်မာအရေးအာဆီယံအထူးတန်တမန်အာရီဝမ်ယူဆော့ကနေပြီးတော့လီလာကြပြည့်ခတ်ရဆဲထားဖို့လူသားဆောင်ရမှုကူညီတွေပေးဖို့တဲ့လီလာကြပြည့်ခတ်ရဆဲထားဖို့ဆိုပြီးတော့ဟာဒီကပြန်ဆက်ကောင်စီကိုပြောတဲ့တိုက်တွန်းတဲ့တောင်းဆိုတဲ့ကျန်တဲ့နည်းနည်းတိုက်ဆိုင်ပါတယ်ပြီးကြတဲ့ရပိုင်းကပဲသူကလည်းတောင်းဆိုထားတာပါဒါရီလိုမျိုးအာဆီယံအထူးတန်တမန်ကလီလာကြပြည့
ရဒီကိစ္စကိုတော့အန်ယူဂျီသဘောထားဆိုတာတက်ပေါ့ကျွန်တော်သဘောထားကိုပြောချင်ပါတယ်ဟုတ်ကဲ့အဲ့တော့နိုင်ငံတကာအနေနဲ့ကတော့ဒီမြန်မာရေမြန်မာပကတိရှိတရားကိုတော့ကျွန်တော်နားလေသဘောပေါက်အောင်ကြိုးစားကြဖို့လေလိုအပ်နေတယ်လို့ပြောပြရင်အဲ့တော့မြန်မာဒီမှာနှစ်ပေါင်းများစွာပူဇော်ဆူမိုးနေတဲ့စစ်အုပ်စုကိုချော့မော်ဖြောင်းပြရုံနဲ့ရမယ်လို့တော့ဘယ်လိုမှမထင်မှတ်တယ်ဘူးပေါ့နော်ဒါကတော့က suga turun nale raga enga dong bicia pete ni di ni nebe di nenga gole ne pao mia zwa buja sumu di kereche ro gun wi uto la i ka la solution turu ye chan pe buba emma dango no kaba gale ti ni le kisa ti za te share kisa ro di chi ni ma di zuri ba jong di kuga sego no senwe ja de le sora na nenga nega ni ne နားလေဘုတ်တင်တယ်လို့ကျွန်တော်ဟင်ဒီအချိန်မှာမြန်မာပြည်သူတွေရဲ့ခုကတွန်းလှန်စစ်ကိုနိုင်ငံတကာအနေနဲ့လည်းဖြစ်နိုင်တဲ့များအားပေးကူညီဖို့တင့်တယ်လို့ကျွန်တော်လည်းတိုက်တွန်းချင်ပါတယ်ဒီအာဆီယံထူးတက်နိုင်ငံကဝန်ကြီးတွေကိုဆက်သွယ်လာတာမျိုးရှိပါသလားဝန်ကြီးဟုတ်ကဲ့ကျွန်တော်တို့
တစ်ဆက်တည်းမှာပဲအခုလိုမျိုးဟလာဒီဆီယန်နာရှင်စံကြီးပြည်သူလူထုရဲ့ခုခံစစ်ပွဲစတင်ပြီးလို့ကြေညာလိုက်တာဒီစစ်ကောင်စီနဲ့ NUG
โอเคဒီအချိန်မှာကတော့ကျွန်တော်တို့ NUG ဆိုတာကပြည်သူကိုပူဇော်ပြုရတဲ့အစိုးရဖြစ်တဲ့အတွက်ပြည်သူစာနာသဘောထားနဲ့ညီညွတ်ကျွန်တော်တို့ဆောင်ရမှာအဲ့တော့2008ဖွဲ့စည်းပုံပေါ့ဗျာသူသဖြင့်ဒီဖွဲ့စည်းပုံအခြေခံဥပဒေအောက်မှာစစ်ကောင်စီနဲ့ဆွေးနွေးဖို့ညှိနှိုင်းဖို့အပေးယူလုပ်ဖို့ဆိုတာကတော့ဘယ်လိုမှမဖြစ်နိုင်တော့တဲ့အခြေအနေပါပဲအဲ့တော့ဒီဒေါ်လာရေးရာတကယ်စစ်မှန်တ တမရောတရားဆိုတာလေပြည်သူကဝယ်ဆောင်ချောက်ရမယ်ဖွယ်ပြည်သူအစိုးရကိုနာခံမယ်လက်နက်ကင်ဖွယ်ပါအဲ့တော့တမရောကပြည်သူအစိုးရနော်ပြည်သူကိုစားပြုမှုကိုနာခံနိုင်ပြီလားနာခံနိုင်ပြီဆိုရင်တော့ဒီလိုဆွေးနွေးမှုဆိုတာကရှိကောင်းရှိနိုင်သို့တော့ပြည်သူတွေအနေနဲ့ကတော့ဒါတဏိဌာန်ချပြီးသားလည်းဖြစ်တယ်
Okay.
အခုလိုကျင်ညာလိုက်ပြီးတဲ့အချိန်မှာရှေ့မှာဆက်လို့ရမယ်ဆက်သွားရမယ်ခီးအတွက်ဟလာအရင်အမြစ်ပေါ့လိုအပ်ချက်တွေကတော်များများရှိမယ်လို့ကျွန်တော်ကျန်မြန်အဲ့လိုနားလည်မိပါတယ်အရင်မြစ်ဆိုတဲ့နေရာမှာသိစိတ်ပြီးတော့လည်းကျွန်တော်ပြောဖို့မလိုဘူးလို့လည်းယူဆပါတယ်ဆိုတော့ဝင်းကြီးအနေနဲ့ဟလာ NUG မှာရှေ့လာမယ်ခီးအတွက်လုံလောက်တဲ့အရင်အမြစ်အခိုင်မာရှိနေပြီလို့ပြောနိုင်ပါလားခင်ဗျာဟုတ်ကဲ့ပြည်သူတော်လှန်စစ်တစ်ခုဖြစ်တဲ့အတွက်အရေးကြီးဆုံးရင်းမြစ်ကတော့ဒါပြည်သူတွေရဲ့အားပေး ထောက်ခံမှုလို့ပဲကျွန်တော်တို့လည်းပါတယ်ဒါရေးကြီးဆုံးအဓိကကြဆုံးရင်းမြစ်ပါတယ်အဲ့တော့ပြည်သူတွေမှာသုံးဆွဲမကုန်တဲ့ခွန်အားရှိတဲ့အစွမ်းတက်တီးရှိတဲ့ဉာဏ်ရည်ရှိတယ်ဒါကိုအားပြုပြီးတော့ကျွန်တော်တို့ဆင်နွှဲသွားရမယ်တော့ပါအဲ့တော့ကျွန်တော်တို့ကြင့်သုံးမဲ့မဟာဗျူဟာဒီပင်လယ်ဒါပြည်သူစစ်မဟာဗျူဟာအဲ့တော့ပြည်သူတွေရဲ့အားပေးပါဝင်မှုနဲ့လက်နက်ကင်လှုပ်ရှားမှုကိုပ
ပါတယ်ရင်းမြစ်တွေပေါ့နော်လက်နဲ့ဘာနာရေးစတဲ့ကိစ္စတွေမှာလည်းကျွန်တော်တို့ထိုက်တဲ့နဲ့ပုံအားတော့ရှိနေပြီလို့ကျွန်တော်တို့ပြောလို့ရပါတယ်ဟုတ်ကဲ့ပြီးခဲ့တဲ့တိတ်မကြခင်သတင်းပတ်တွေတုန်းကဒီဝင်းကြီးရဲ့ကာဝေးဌာနမှာပြောင်းလဲဖြစ်ခဲ့ပါတယ်ဆိုတော့ဒူးရင်ဒူးဝင်းကြီးတာဝန်ပေးခဲ့တဲ့ဒေါက်ခေမမမျိုးကတခြားဌာနတစ်ခုကိုဝင်းကြီးဖြစ်နေပြောင်းသွားပါတယ် လေးတွေကြားရတာရှိပါတယ်ဆိုတော့ NUG ကိုလူတို့ကခိုင်ခိုင်မာမာယုံကြည်ကိုးစားရနိုင်တဲ့အဖွဲ့အစည်းတွေညီညွတ်မှုအားကောင်းမှုရှိနေတယ်လို့ဝန်ကြီးခိုင်ခိုင်မာမာပြောနိုင်ပါလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ NUG ကိုအဓိကဦးဆောင်နေတာကတော့ဒါကျွန်တော်တို့ဘူရယီသမရာယီတူကလည်းရှိလာနေကျွန်တော်တို့ပြည်တော်စုဝန်ကြီးချုပ်ဦးမန်းဝင်းခိုင်သာတို့ရှိပါတယ်အဲ့တော့သူတို့နှစ်ဦးရဲ့ဦးဆောင်မှုအောက်မှာကျွန်တော်တို့ NUG ဝန်ကြီးများဒုဝန်ကြီးများအားလုံးဟာကျွန်တော်တို့အတိအကျလိုက်ပါပြီးတော့မှနော်သူတို့ရဲ့လမ်းညွှန်ခြင်းနဲ့ဦးဆောင်မှုနဲ့အတူဆောင်ရွက်နေကြတယ်လို့ကျွန်တော်တို့လည်းသိပေးချင်ပါ
ဝင်းကြီးကကျွန်တော်ငကိုတုံးကတိထားတာကြပြဆရာမောင်တင်တက်လူပုဂ္ဂိုလ်အမည်ကတော့ဥယီမွန်ပေါ့နော်ကြပြဆရာမောင်တင်တက်ဒီအခု NUG ရဲ့ကာကွယ်ရေးဝင်ကြီးအဖြစ်တာဝန်ယူနေတယ်ကြပြဆရာနဲ့ကာကွယ်ရေးဝင်ကြီးဆက်ဆက်ဖို့တော့တော်တော်ခက်ပါတယ်ကြပြဆရာတယောက်အနေနဲ့ဒီလိုမျိုးလက်နက်ကင်အဖွဲ့အစည်းတစ်ခုဖြစ်တဲ့လုံခြုံရေးပိုင်းတာဝန်ယူရတဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ကာကွယ်ရေးဌာနကိုတာဝန်ယူရတဲ့ကြပြဆရာရဲ့ခံစားချက်ပြောပြလို့ရမှာဝင
်ဟုတ်ကဲ့ပါဆရာတကယ်တော့ကြပြဆရာ ਨੇ တော်လန်ရေးသမားဆိုတာလည်းသိစိမ့်လာတဲ့ဘဝတစ်ခုတော့မဟုတ်ဘူးလို့ပဲကျွန်တော်မြင်ပါတယ်အဲ့တော့ကြပြဆရာရဲ့အမြောက်များတော်လန်ရေးသမားဖြစ်ခဲ့တာဖြစ်နေကြတာရှိသလိုတော်လန်ရေးသမားအမြောက်များကလည်းကြပြတွေရေးကြတယ်ကြပြဆရာတွေလို့ပြောနိုင်တဲ့ပုဂ္ဂိုလ်တွေလည်းကျွန်တော်တို့နိုင်ငံတမိုင်းမှာရောကမ္ဘာတမိုင်းမှာရောကျွန်တော်တို့အများအပြားကျွန်တော်တို့တွေ့နိုင်ပါဘူးအဲ့တော့ကျွန်တော်တို့ကကိုယ်တိုင်စစ်မှုမထမ်းဘူးစီရွေးတွေ့ကြုံမရှိဘူးသို့တော့ကျွန်တော်တို့ဒီမိုကရေစီစနစ်ဆိုတာကစစ်တပ်ဆိုတာဒီပြန်လဲဒါရက်ဖက်ကိုကဲပေါ့မှာရှိရမှာပေါ့အဲ့တော့ဒီလိုကာဝေးဝင်ကြီးတာဝန်ထမ်းဆောင်မဲ့သူဟာကြပြဆရာဖြစ်ချင်လဲဖြစ်မယ်တခြားအစမွေးဝမ်းကြောင်းဘဝတစ်ခုဖြစ်ခြင်းလည်းဖြစ်မယ်အရေးကြီးတာကတော့ဒီကာဝေးရေးနဲ့ဆိုင်တဲ့စီရေးနဲ့ဆိုင်တဲ့တမ္ပတော်နဲ့ဆိုင်တဲ့ဒါမူဝါဒတွေမဟာဗျူဟာတွေကိုတော့ကောင်းကောင်းကြည်လည်မယ်နားလည်သဘောပေါက်မယ်ဆိုလို့ရှိရင်ဒါတိတာဝင်ကိုရယူနိုင်တဲ့အခွင့်အလမ်းရှိတယ်လို့ပဲကျွန်တော်တို့မြင်ပါတယ
်မောင်တင်တည့်ရဲ့ကြပြတစ်ခုရှိပါတယ်ဒီနေ့ဟာအစားဖြစ်တယ်ဆိုတဲ့ကြပါပါအဲ့ဒီဒီနေ့ရောက်ပြီလို့ဝင်ကြီးဥယင်မပြောနိုင်ပါလားခင်ဗ
ျဟုတ်ကဲ့ကျွန်တော်တို့ဒီနေ့ကတော့ကျွန်တော်တို့မျှော်လင့်တဲ့ဒီနေ့ကတော့စစ်အာဏာရှင်စနစ်ကိုအမြင့်ပြတ်ဖယ်ရှားနိုင်ပြီးတော့ပြည်သူတွေအားလုံးပြုံးပျော်နိုင်မယ်နေပြည်သူတွေအားလုံးတကယ်လွတ်လပ်မှုတရားမျှတမှုတန်းတူညီမျှမှုကိုကိုယ်စီကိုယ်ကခံယူနိုင်တဲ့နေ့ကိုတော့
ကျွန်တော်ကပြားကတိကကြီးညွှန်တာပါအဲ့တော့ဒီကပြားရဲ့ညွှန်ချက်ဖြစ်တဲ့ကျွန်တော်တို့တနိုင်ငံလုံးပြည်သူအားလုံးလွတ်လပ်ပျော်ရွှင်ကြရမယ်နေ့အတွက်ကတော့အခုဒီနေ့စက်တင်ဘာ9ရက်နေ့ကကျွန်တော်တို့ပထမခြေလှမ်းစတင်လိုက်ပြီလို့တော့ကျွန်တော်ပြောချင်ပါတယ်ဟုတ်ကဲ့ပါဝီမောနောက်ထပ်ဘာများဖြစ်ဆက်ပြောချင်တာရှိပါသေးလဲခင်ဗျာ
သူသဖြင့်ကတော့ဒါဒီနေ့သမ္မတကြီးရဲ့ရေးပေါ်မိန်ကောင်းကဒီကနေ့အခြေအနေဒီကနေ့စပြီးတော့ဆင်နွှဲတဲ့ပြည်သူတော်လှန်ရေးနဲ့ပတ်သက်ပြီးတော့ပြည်သူတွေအားလုံးနားဆွင့်တဲ့နဲ့နားထောင်တဲ့နဲ့ကျွန်တော်တို့ရေးကြီးတဲ့အချက်လက်တွေပါဝင်ပါတယ်လို့ဒါကိုကျွန်တော်ဖြည့်ဆွဲပြီးတော့ပြောချင်ပါတယ်အဲ့တော့ဒီထဲမှာကျွန်တော်တို့အရေးကြီးတဲ့အချက်တွေအနေနဲ့ဒါသမ္မတကြီးရဲ့မိန်ကောင ဒီကံတမရှိလုပ်ပြရဲ့ဆိုပြီးတော့ကျွန်တော်ကြီးညာထားတဲ့ကြီးညာရဲ့တဆောင်လည်းရှိပါတယ်ဒါကကျွန်တော်တို့ပြည်သူတွေအားလုံးသတိပြုရမယ့်ကိစ္စဖြစ်ပါတယ်အထူးသဖြင့်စစ်ကောင်စီလက်အောက်မှာအခုထိမှုထမ်းနေစေဝန်ထမ်းများဆိုရင်ဒါအထူးသတိပြုရမယ့်ကိစ္စလို့ကျွန်တော်ပြောချင်ပါတယ်ဒီနေ့ကစပြီးတော့ရဲ့ကံတမရှိလုပ်ပေးလိုက်ပြီးတော့စစ်ကောင်စီ အောက်ကနော်ဝန်ထမ်းတွေအားလုံးလုံသွားစရာမလိုတော့ဘူးဆိုတော့ကျွန်တော်တို့သမ္မတကြီးရဲ့လမ်းညွှန်ချက်ကပြောမယ်ဆိုလို့ရှင်ဒါတိုက်တွန်းချက်မဟုတ်ပါဘူးတားမြစ်ချက်ဖြစ်ပါတယ်အဲ့တော့ပြည်သူတော်လှန်ရေးစတင်တဲ့အချိန်မှာကျွန်တော်တို့ပြည်သူ့ကာကွယ်ရေးတပ်မတော်သားတွေကျွန်တော်တို့မဟာမိတ်တွေအဓိကကျွန်တော်တို့ထင်းချုပ်သွားမယ်ပြစ်မှတ်ထားမယ်အရာတွေထဲမှာဒီအစိုးရယုံထာနာတွေအုပ်ချုပ်ရေး ပါဝင်လာဖို့ရှိတဲ့အတွက်ဘူးချိန်မှာစစ်ကောင်စီလက်အောက်ခံပြုနေမယ်အစားနော်ပြည်သူနဲ့အမြန်ဆုံးပူးပေါင်းကြဖို့စစ်ကောင်စီနဲ့အမြန်ဆုံးလမ်းခွဲကြဖို့ဆိုတာတော့အင်တာကြီးကြီးတဲ့ကိစ္စဖြစ်ပါတယ်လို့ကြားလို့တော့ဖြစ်ဆိုပြီးတော့ဟုတ်ကဲ့ပါမြင်ကြီးများမအားလည်းတဲ့ဂျာကအချိန်ပေးပြီးပြည့်စုံပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
โอเคကျွန်တော်လည်းကျေးဇူးတင်ပါတယ်ရှင်ဗျာဗီအိုအေမြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးဝေဖန်အကြံပြုလို့ရတယ်ဆိုရင်တော့ကျမတို့ရဲ့အီးမေးလ်လိပ်စာဖြစ်တဲ့
VOA American တိုင်း ရဲ့ ရုပ်တံ ထုတ်လွှင့်မှုတွေကို နေ့စဉ် 24 နာရီ ပတ်လုံး ဖမ်းယူ ကြည့်ရှုနိုင်ပါပြီ လူရုမိတ်ဆွေ ရုပ်တံ line ကနေ နေ့စဉ် 24 နာရီ ရုပ်မြင်သံကြား ထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့ အာရှအသံ မြန်မာဘာသာ အစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေ အချိန်မြေ ထုတ်လွှင့် တင်ဆက်ပေးနေတာပါ မြန်မာနိုင်ငံရဲ့ နောက်ဆုံးရ သတင်းတွေအပြင် အာရှဒေသနဲ့ ကမ္ဘာတစ်လွှာက အချိန်နဲ့မျှ ဖြစ်ထွန်းမှု သတင်းမှန်တွေ အပတ်စဉ်ကဏ္ဍတွေနဲ့ နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တန်လိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bing Juru Channel 102 ဒါမှမဟုတ် Timecom 6 Juru Channel 123 တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာ Wine Internet စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် VOA မြန်မာ Wine Internet စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ် Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ် မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်မှု လူရုမိတ်ဆွေအရောက်လာခဲ့ပါပြီနော်
VOA ရဲ့ဗုဒ္ဓနှင့်မနေ့ကင်းထုတ်လွှင့်ချက်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုကတော့ American နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုတင်ပြပေးပါပါကိုအောင်အောင်စီစဉ်တင်ဆက်ထားပါတယ်ရှင်
နယူးယောက်နဲ့နယူးဂျာစီမှာမုန်တိုင်းအပြီးပျက်စီးတွေရှင်းလင်းနေပါတယ်။လွန်ခဲ့တဲ့သတင်းပတ်အတွင်းဟာရီကိန်းမုန်တိုင်းအိုက်ရာဟာအမေရိကန်တောင်ဘက်ကလူအီစီယားနာပြည်နယ်ကိုဝင်ရောက်ခဲ့တာကြောင့်သတင်းပတ်အချို့ကြားနိုင်တဲ့လျှက်စစ်တပ်အားပြတ်တောက်မှုတွေနဲ့လည်းရင်ဆိုင်နေရတာပါ။2005ခုနှစ်ကလူအီစီယားနာမှာဝင်ရောက်ခဲ့တဲ့ဟာရီကိန်းကက်ထရီနာမုန်တိုင်းအပြီး16နှစ်တာကာလမှာပြည်ထောင်စုအစိုးရက 14.5 ဘီလီယံသုံးစွဲပြီးနောက်ထပ်အဲ့ဒီလိုအခြေအနေဆူဆူရွရွမဖြစ်အောင်တာတမန်တွေတည်ဆောက်ခဲ့ပါတယ်
To date, we've also provided $100 million in direct assistance.
Louisiana ပြည်နယ်မှာနေထိုင်သူတွေအတွက်ဒဏ်ရာအကူအညီဒေါ်လာ100ချပေးထားပါပြီ။ဒေါ်လာ900စီအားလုံးရဲ့ bank account တွေကိုထည့်ပေးသွားမှာဖြစ်တာကြောင့်လိုအပ်တာတွေအတွက်ချက်ချင်းသုံးစွဲနိုင်မှာပါ
။ယာတိဥရုဖောက်ပြန်မှုကြောင့်တပုန်းတွေအပူချိန်ပုံမြင်မလာပြီးအခုလိုမုန်တိုင်းကြီးတွေထပ်ဝင်ရောက်နိုင်ကြောင်းသိပ္ပံပညာရှင်တွေကသတိပေးထားပါတယ်
။ These Once in a century storms are starting to come.
ကာဇူတီတွေအတွင်းခုလိုကြီးကြီးမားမားတိုက်ခိုက်တဲ့မုန်တိုင်းကြီးတွေဟာတနေ့ချားဆိုသလိုဝင်ရောက်လာပါပြီ။ဒီမုန်တိုင်းကြီးတွေဟာအရွယ်စားကြီးသလိုအရာပြင့်ထန်တာကြောင့်ထိခိုက်ပျက်စီးမှုတွေလည်းပိုဖြစ်ပါလေ။နယူးယောက်၊နယူးဂျာစီ၊ပင်ဆယ်ဗေးနီးယားပြည်နယ်တွေကိုကြည့်မယ်ဆိုရင်ရာသီဥတုဖောက်ပြန်မှုရဲ့ကျိုးဆက်တွေကိုတွေ့ရမှာဖြစ်တာကြောင့်လည်းဒီကိစ္စကိုဂရင်တွေဖို့အစိုးရအနေနဲ့ကြိုးပမ်းသွားပါမယ်။
အခုခါမှာတော့တက်စီဆိုင်တွေမှာလူရန်ရှိအတော်ကြာဆောင်ခိုင်းပြီးမှဝယ်ယူနေရပါတယ်။တန်းနဲ့ချီတဲ့သူတွေဟာလျှက်စစ်မီမရလို့မီးစက်တွေလည်းတုံးနေရပါတယ်။ဒါပေမဲ့လည်းပြည်နယ်အတွက်အထောက်အကူတွေပိုလိုအပ်နေကြောင်းထောက်ပြပါရစ
ေ။ The federal partners have been there. And so I compliment the federal partners and
federal agency အားလုံးအဲ့ဒီမှာရှိနေတာကြောင့်သူတို့အားလုံးကိုကျေးဇူးတင်ချီးကျူးပြောကြားလိုပါတယ်။ဒါပေမဲ့ဓာတ်စီလျှက်စစ်နဲ့အိုးအိမ်ပြန်လည်ထူထောင်ရေးစတာတွေအတွက်လိုအပ်နေသလိုရေရှည်အတွက်လိုအပ်တဲ့အခြေခံအဆောက်အုံတွေပြန်တည်ဆောက်ဖို့ပါတီကြီးနှစ်ရက်လုံးကဥပဒေပြဋ္ဌာန်းပေးဖို့လည်းလိုပါတယ်။နောက်တစ်ခုကစက်တင်ဘာလ29ရက်နေ့အထိမီးပြန်ရမှာမဟုတ်ဘူးလို့အကြောင်းကြားခံထားရသူတွေကိုချင်းနေရီပိုကောင်းလာပါပြီဆိုပြီးပြောဆိုနှိမ့်သိတာကလည်းအပေါ်ယံတက်တက်ဖြစ်နေပါတယ်
။ Hurricane Ida လူအီစီယနာကနေမြောက်ပိုင်းပြည်နယ်တွေကိုဖြတ်သန်းတိုက်ခိုက်ရလမ်းတစ်လျှောက်မှာလူပေါင်း400ဆင့်ထက်မနည်းသေဆုံးခဲ့ပြီး New York, New Jersey, Pennsylvania ပြည်နယ်တွေမှာလည်းရေကြီးရေလျှံတာတွေရင်ဆိုင်နေရပါတယ
်။ Manuel is crazy right now. Like it's a lot of people.
မန်ဗေးမှာအပြက်စီးတော်တော်များပါတယ်။ဒီမှာနေကြသူတွေတော်များများကလည်းအလုတ်တကယ်လောက်ကြရတဲ့သူတွေပါ။တယောက်နဲ့တယောက်လည်းလူအပ်တာကူညီကြပါတယ်။မုန်တိုင်းကရုတ်တရက်ပေါ်လာတာဆိုတော့ဘယ်သူမှပြင်ဆင်ချိန်မရလိုက်ပါဘူး
။အိုက်တာမုန်တိုင်းကြောင့်သူ့ရဲ့လုပ်ငန်းတုံးမော်တော်ကားရေမြုပ်ခဲ့တယ်လို့နေအိမ်တွင်းကိုလည်း6မီတာခွဲအမြင့်အထိရေဝင်ခဲ့ပါတယ်ခင်ဗျာ။
ကိုအောင်စီစဉ်တင်ဆက်ခဲ့တဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာပတ်ဆင်ခဏဖြစ်ပါလေရှင်။သတင်းပတ်ဆင်ခဏတွေကတော့ဒီလောက်ပါပဲရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့မနေ့ကထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ24.51နဲ့လိုင်းလံမီတာ190တို့ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုကတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါမယ်ရှင
်။အာဖဂန်နစ္စတန်နိုင်ငံရဲ့အစ္စလာမ်ယာယီအစိုးရဖြင့်အင်္ဂါနေ့မှာပဲတာလီဘန်နဲ့ရင်ညာလိုက်ပြီးတာလီဘန်အဖွဲ့ကိုထူထောင်ခဲ့တဲ့ကွလွန်ဒူမူလာအိုမာနဲ့ယင်းနေတဲ့မူလာဟာဆန်အခွန်ကဥဆောင်မှာဖြစ်ကြောင်းလည်းပြောပါရယ်အစိုးရဖွင့်တာဝန်နေရာယာယီတာဖြစ်ပြီးနောက်ထပ်ဝင်ကြီးနေရာတွေကိုမချခင်ဆက်လက်ကြီးညာမယ်လို့လည်းတာလီဘန်ပြောခွင့်ရဇဘီဟူလာမူဂျာဟစ်ကကပူးမျိုးတော်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါရယ်ခမန်းကြီးအသက်60ကျော်ရွယ်အခွန်ကတော့တာလီဘန်အစိုးရဖွဲ့ကြီးညာလိုက်တဲ့ပုံမှာအောင်မြင်မှုဖြစ်နေတာလီဘန်အဖွဲ့စတင်ထူထောင်ခဲ့ရနိုင်ငံတော်မှန်ကကန်ဒါဟာမြို့မှာပြောဆိုလိုက်တာပါတာလီဘန်အဖွဲ့နိုင်ငံရေးဌာနအကြီးကဲမူလာအဗ်ဒူကန်ဒီပရာတာကတော့ယာယီဆူရရဲ့ဒုတိယဝန်ကြီးချုပ်ဖြစ်နေတာဝန်ယူမှာပါပြည်ထောင်စုဝန်ကြီးဖြစ်ဆီရာဂျူရင်ဟာခနီနိုင်ငံရေးဝန်ကြီးဖြစ်အမီယာခန်မူတာကီနဲ့တာလီဘန်အဖွဲ့ထူထောင်သူအိုမာရဲ့သားဖြစ်သူမိုဟာမက်ယာကော့ကတော့ယာယီကာဝေးဝန်ကြီးတာဝန်ယူကြမှာပါအာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာတာလီဘန်ရဲ့အုပ်ချုပ်မှုကိုစန့်ကျင်တဲ့ကြွေးကြော်စံတွေအော်ဟစ်ပြီးဒါဇင်နဲ့ချီတဲ့အမျိုးသမီးတွေပါဝင်လူအောင်ရာနဲ့ချီဆန္ဒပြကြပါတယ်အင်္ဂါနေ့ဆန္ဒပြဝဲကိုယ်တော်တာလီဘန်တွေခွင့်ပြုခဲ့ရင်မဲ့ဒီထဲမှာတနက်ဖြစ်ပေါက်6လလူစုခွဲတာတွေလည်းရှိရလို့ဒေသခံမီဒီယာတချို့ကပြောဆိုခဲ့ကြပါဗျ။ကုလသမဂ္ဂရဲ့လူသားချင်းစာနာမှုအကူအညီပေးရေးအေဂျင်စီအကြီးအကဲဟာဒီဒီပတ်ထဲမှာပဲတာလီဘန်အကြီးအကဲခေါင်းဆောင်တွေနဲ့တွေ့ဆုံပြီးအကူအညီပေးရေးလုပ်ငန်းတွေနဲ့ပတ်သက်လို့လိုအပ်ချက်တွေကိုတင်ပြခဲ့ပါဗျ။တာလီဘန်ခေါင်းဆောင်တွေဘက်ကလည်းအကူအညီလိုအပ်နေတဲ့တိုင်းပြည်လူကြီးထောက်ဝနေပါလောက်ကိုဆက်လက်အကူအညီပေးနိုင်အောင်လုပ်ငန်းတွေဆက်လက်လုပ်ကံခွင့်ပြုရတဲ့အကြောင်းကုလသမဂ္ဂထူးခုစလေမာတင်ဂရစ်ဖစ်ကကတ်တာနိုင်ငံဒိုဟာမြို့ကနေအင်္ဂါနေ့ VU ဝတ်ဆင်ပြောဆိုသွားတာပါ။အန်ယူဂျီမြို့သားညညရေးဆွေးနွေးကမြန်မာနိုင်ငံမှာရဲ့အကန့်အသတ်မရှိအရေးပေါ်အခြေအနေကြီးညာလိုက်ပြီးခုခံစစ်ဆင်နွှဲဖို့တိုက်တွန်းလိုက်ပါတယ်။အန်ယူဂျီရဲ့ရည်တည်ချက်ကိုပြည်ရင်းပြည်ပကထောက်ခံကြဖို့လေယာယီသမ္မတဒိုဟာလက်ရှိလာကအင်္ဂါနေ့ VU မင်းမွန်းမှာတိုက်တွန်းခဲ့တာပါ။
သတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးခဲ့တာပါရှင်။ဒီမနက်ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ Darius Smith နဲ့ဇူဘဲ LTF တို့ဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထုတ်လွှင့်မယ်ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ31 32 51တို့ကနေဖမ်းယူကြည့်ရှုနိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်အပေါင်းကနေကင်းဝေးပြီးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုအားပေးနှားဆင်တဲ့အတွက်လည်းကျမတို့ VOA 1.2 1.3 အလုံးကအထူးပဲကျေးဇူးတင်ရှိပါတယ်။ကျမသင်္ကီထိုက်ပါရှင်။
This program has come to you from the